Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ရဲ့2022ခုနှစ်နိုဝင်ဘာ15ရက်တနင်္လာညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ line to meter 1925 32တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ VOA ရဲ့ Radio အစီအစဉ်တွေကိုရုပ်သံနဲ့လည်းဖြည့်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ Facebook စာမျက်နှာနဲ့ Website စာမျက်နှာတို့ကနေအချိန်နဲ့တပြေးညီဖမ်းယူကြည့်ရှုနားဆင်နိုင်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျွန်မများသတင်းအောင်ကတာဝန်တင်ဆက်ပေးပါမယ်ရှင်။
မင်္ဂလာညချမ်းပါရှင်ဒီကနေ့ညပိုင်းသတင်းတွေကိုတော့ကိုအောင်မြတ်သူနဲ့ကျွန်မတောင်လာတို့တင်ပြသွားမှာပါ Frontier မြန်မာသတင်းဌာနရဲ့သတင်းခန်းအက်ဒီတာအမေရိကန်နိုင်ငံသား Danny Fenster ကိုစစ်ကောင်စီကတင်လို့ပေးလိုက်ပါတယ်တယ်။တောင်အရေးကိစ္စအပါအဝင်လှုပ်ခွင့်ရေးချိုးဖောက်မှုတွေကြောင့် American နဲ့တရုတ်နိုင်ငံကြားတင်မာမှုတွေတိုးလာချိန်မှာနှစ်နိုင်ငံသမ္မတဒီကနေ့တွေ့ဆုံမှုရှိပါတယ်မွတ်စလင်တွေပေါ်အကြမ်းဖက်နေပါတယ်ဆိုတဲ့မဟုတ်မမှန်သတင်းတွေဖြန့်နေသူတွေဆိုပြီးအိန္ဒိယနိုင်ငံမြောက်ပိုင်းမှာဒါဇင်နဲ့ချီတဲ့လူမှုကွန်ရက်သုံးဆွဲသူတွေကိုအိန္ဒိယအရေးတို့ကဖမ်းဆီးလိုက်ပါတယ်ဒီလိုသတင်းတွေကြားမှာပါရှင်
ဟုတ်ကဲ့ပါရှင်ဒီလိုနောက်ဆုံးရသတင်းတွေနဲ့အတူနားဆင်ရမယ့်သတင်းလွှာတွေမှာတော့မြန်မာနိုင်ငံလက်ရှိနိုင်ငံရေးပြဿနာတွေကိုဖြေရှင်းနိုင်မှုအတွက် NLD ခေါင်းဆောင်တွေအပါဝင်ကဏ္ဍအသီးသီးကခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးသွားမယ့်အကြောင်းကို Mr. Sasa Kawa ကမြန်မာနိုင်ငံခီးစဉ်တွင်မှပြောပါတယ
်私は今回参りましてまず一つはこの地を
思い出ဒီသတင်းပြေဆုံးကိုတော့နောက်ပိုင်းမှနားဆင်ရပါမယ်ဒီတဲ့နဲ့အတူစစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေရဲ့အမှုတွေနောက်ဆုံးအခြေအနေကချင်ပြည်နယ်ကတိုက်ပွဲတွေနဲ့စစ်ပြေးဒုက္ခသည်တွေရဲ့အခြေအနေသခိုင်းတိုင်းထဲမှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုက်ခိုက်မှုတွေရှိတဲ့အကြောင်းစတဲ့သတင်းတွေကိုတင်ဆက်ပေးပါမယ်။အပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးသွားပါမယ်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးထိန်းသိမ်းခံခဲ့ရပြီးတော့2017ချမှတ်ခံထားတဲ့အမေရိကန်နိုင်ငံသား Frontier မြန်မာသတင်းဌာနရဲ့သတင်းခန်းအက်ဒီတာ Danny Fenster ကိုပြန်လည်လိုက်ပြီးဖြစ်ကြောင်းစစ်ကောင်စီပြောခွင့်ရပိုချုပ်စော်မင်းထွန်းက VOA ကိုအတည်ပြုပြောဆိုပါတယ်
။ဒီ Frontier မြန်မာသတင်းတော့ပေါ့အမေရိကန်နိုင်ငံသား Danny Fenster တို့ဒီနေ့ကျွန်တော်တို့လွတ်ပေးလိုက်ပါတယ်။ကျွန်တော်တို့ထုံးကတိုက်ကျွန်တော်ပြင်းနေတာပေးလိုက်ပါတယ်။တဲ့သတင်းအချက်လက်အသေးစိတ်ကိုတော့ကျွန်တော်ထပ်မံထုတ်ပြန်ပေးပါရအောင်။သတင်းသမားတွေမှမဟုတ်ပါဘူး။ကျန်တဲ့သူတွေပေါ့နော်။ကျန်တဲ့ဒီသူတွေကိုလည်းကျွန်တော်သတ်မှတ်ထားတဲ့စီမင်းစီကနေလည်းကန့်ညီတဲ့ဆိုရင်ဖြေလျှော့ပြီးတော့ကြာလွတ်ပေးရတဲ့ဆောင်ရွက်လျက်ရှိတယ်။ရခင်ကလည်းကျွန်တော်တို့ပေါ့နော်သတင်းကြော့လာပြီးနေမတိုင်ခင်နစ်ဆန်တရက်နေ့ဒီကနေ့မှလည်းလွတ်ပေးခဲ့တာမျိုးရှိပါတယ်။အကျဉ်းသားတွေလည်းလွတ်ပေးခဲ့တာမျိုးရှိပါတယ်။နောက်မှလည်းကျွန်တော်တို့အနေနဲ့ကတော့အဲ့ဒီလိုမျိုးအစီအစဉ်မျိုးရှိတယ်လို့ပဲအကြံဉာဏ်ပြောပြရလိမ့်မယ်
။ Danny Fenster ကိုစစ်ကောင်စီကပြန်လွန့်ပေးလိုက်ပြီးတော့သူ့လက်ထဲကိုလွှဲပြောင်းပေးလိုက်ပြီးဖြစ်ကြောင်းလက်ရှိမြန်မာနိုင်ငံမှာရောက်ရှိနေတဲ့ New Mexico ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်တဲ့ကုလသမဂ္ဂဆိုင်ရာ American တန်အမတ်ကြီးဟောင်းလည်းဖြစ်တဲ့ Bill Richardson ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပါတယ်။ American နိုင်ငံခြားရေးဝန်ကြီး Anthony Blinken ကလည်း Danny Fenster ကိုစစ်ကောင်စီကပြန်လွန့်ပေးလိုက်တဲ့အပေါ်ကြိုဆိုကြောင်းဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။မြန်မာစစ်ကောင်စီရဲ့အထင်အမြင်လွဲမှားမှုကြောင့် Mr. Fenster 6လနေပါဖမ်းဆီးထိန်းသိမ်းခံထားရတယ်လို့လည်းဖန်စီထိန်းသိမ်းခံခဲ့ရတယ်လို့လည်းကြေညာချက်မှာဖော်ပြပါရယ်တန်နီပြန်လဲလူမျိုးရေးလှုပ်ကင်ဆောင်ရွက်ပေးဖို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်တွန်ဗိုက်တာနဲ့ရန်ကုန်မှာရှိတဲ့တန်ယုံအဖွဲ့ဖန်စီထိန်းသိမ်းခံထားသူများဆိုင်ရာသမရရဲ့အထူးတန်တမန်ရော်ဂျာခရစ်စတန်စစ်ကောင်စစ်ဝင်အရာရှိတွေအပြင်အုပ်ချုပ်ရေးမှူးဟောင်းဘီရစ်ချက်ဆန်တို့ကိုညွှန်ကြားခဲ့တယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဘလင်ကန်ရဲ့ကြေညာချက်မှာဖော်ပြထားပါရယ်မကြာခင်မိသားစုနဲ့ပြန်ဆောင်နိုင်တော့မဲ့တဲ့နေအတွက်အဝမ်းမြောက်မိတယ်လို့မြန်မာနိုင်ငံမှာမတရားဖမ်းဆီးထိန်းသိမ်းခံရတဲ့သူတွေလူမျိုးရေးဆက်ပြီးတော့တောင်းဆိုသွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါရယ
်နေပြည်တော်အထူးတရားရုံးမှာဒေါ်ဆန်းစုကြည်ပေါ်ဆွဲချက်တင်ထားတဲ့ပို့ကုန်သွင်းကုန်ဥပဒေနဲ့ဆက်သွယ်ရေးဥပဒေချိုးဖောက်တယ်ဆိုတဲ့အမှုနှစ်ခုအတွက်ဒီဇင်ဘာ6ရက်နေ့မှာနှစ်ဖက်အပြီးသက်လျှောက်ထားချက်တင်ရမယ်ဆိုပြီးတော့တရားရုံးကသတ်မှတ်ကြောင်းစုံစမ်းတိရှိရပါတယ်။နိုဝင်ဘာ22ရက်အရှိသတင်းပတ်တင်လာနေ့မှာဒီအမှုနှစ်ခုစလုံးအတွက်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်တက်သည့်ထွက်ဆိုပြီးခုခံခြေပမှာဖြစ်ပါတယ်။အမှုအတွက်ဆွဆွဲခံရသူဘက်ကတက်သည့်အစင်းကိုတရားသူကြီးကမေးမြန်းရမှာတော့နောက်ထပ်စည်ရင်မတင်ပဲဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်တက်သည့်ထွက်ဆိုမယ်ဆိုပြီးတော့တင်ပြခဲ့တယ်လို့သိရပါတယ်။တင်လာနေတဲ့အထူးတရားရုံးမှာဒေါ်အောင်ဆန်းစုကြည်ပေါ်ဆွဲချက်တင်ထားတဲ့ပို့ကုန်သွင်းကုန်အမှုဆက်သွယ်ရေးအမှုနဲ့တဘာဝဘေးအန္တရာယ်စီမံခန့်မှန်းမှုဆိုင်ရာအမှုတွေကိုကြားနာလေးရှိပေမဲ့ဒီနေ့နိုဝင်ဘာလ15ရက်နေ့မှာတဘာဝဘေးအမှုကိုမစစ်ဖြစ်ဘူးလို့နေပြည်တော်ကလာတဲ့သတင်းတွေအရာသိရပါတယ်။သမရဦးမြင့်ပေါ်ဆွဲချက်တင်ထားတဲ့တဘာဝဘေးအမှုကိုလည်းဒီကနေ့ကြားနာခြင်းမရှိပါဘူး။ ဒီမှုအတွက်ရှေ့သတင်းပတ်မှာအပိသက်လျှောက်လဲတင်ပြမှာမို့ပြင်ဆင်နိုင်အောင်အစရေကရုံးချင်းကိုတပတ်ကျော်ချိန်ရလာလို့သိရပါတယ်။ဒေါ်စန်းစုကြည်နဲ့ဦးဝင်းမြတ်တို့အပေါ်မှာဆွဲချက်တင်စစ်ဆေးနေတဲ့အမှုတချို့အတွက်ဒီဇင်ဘာလထဲမှာအပိသက်အမိချဖို့ရှိတယ်လို့လည်းခန့်မှန်းရပါတယ်။လက်ရှိမှာဒေါ်စန်းစုကြည်ဟာနိုင်ငံတော်လှုပ်ဝဲချက်အုပ်ဥပဒေချိုးဖောက်မှုအာရီလိုက်စားမှုအပါအဝင်အ
လူစစ်ကောင်စီကအမိတ်ထုတ်ပြန်တားမြစ်ထားပါတယ်ခင်ဗျာမြန်မာနိုင်ငံအမျိုးသားပြန်လည်တင်မြှင့်ရေးဆိုင်ရာဂျပန်အထူးကိုယ်စားလှယ်နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌယိုဟီဆဆကဝါဟာရခိုင်ပြည်နယ်ကိုရောက်ရှိနေပြီးတော့ပြည်ခရက်နစ်ကသူဦးဆောင်ညှိနှိုင်းပြခဲ့တဲ့ရခိုင်ပြည်နယ်အတွင်းအေးအေးရခိုင်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်အကြားအပြစ်ခတ်ရစရေးသဘောတူညီမှုနောက်ပိုင်းအ ဖြိုးရီအတွက်ဂျပန်နိုင်ငံကထောက်ပံ့မဲ့အကူအညီတွေပေးအနိုင်ဖို့အတွက်လည်းအခုလိုထပ်မံရောက်ရှိလာတာဖြစ်တယ်လို့မစ္စတာဆဆကာဝါကပြောပါတယ်။ရခိုင်ပြည်နယ်စစ်တွေမြို့နယ်ထဲကတက်ကဲပြင်းဒုက္ခသည်စခန်းနဲ့လူရောပြေးကျောင်းကစစ်ဘေးဒုက္ခသည်စခန်းတွေကိုမစ္စတာဆဆကာဝါတွားရောက်လည်လာခဲ့တယ်လို့ရခိုင်အမျိုးသားပါတီ ANP
နေမနိုင်ငံတော်မှာဒေသတွင်ကိုဗစ်ကူးစက်မှုတွေဆက်ရှိနေပြီးစတေးအတ်ဟုံးထုတ်ပြန်ထားတဲ့မြို့နယ်50ခုကျန်ရှိနေပါသေးတယ်။ပြီးခဲ့တဲ့နိုဝင်ဘာလ14ရက်မှာမန်လေးတက္ကသိုလ်ပညာရေးကောလိပ်ဒီတီစီမှာသင်တန်းတက်နေသူတွေထဲကစက်ကူးကိုဗစ်အဆုလိုက်ကူးစက်မှုရှိခဲ့ပါတယ်။အော်တိုဘားလကုန်ပိုင်းတော့ကတော့မန်လေးမှာရှိတဲ့မြို့နယ်10ခုကိုစတေးအတ်ဟုံးသတ်မှတ်ချက်ဖြေလျှော့ပေးခဲ
American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်တိုင်ဝမ်ရေးကိစ္စအပါအဝင်လူအခွင့်အရေးချိုးဖောက်မှုလို့အကြောင်းအရာတွေကြောင်းအမေရိကန်နဲ့တရုတ်နိုင်ငံကြားတင်းမာမှုတွေတိုးနေချိန်မှာနှစ်နိုင်ငံသမ္မတတွေအွန်လိုင်းကနေဒီကနေ့တွေ့ဆုံဆွေးနွေးကြမှာပါနှစ်နိုင်ငံကြားတင်းမာမှုတွေဖြေလျှော့ဖို့အကျူပန်းတဲ့အနေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပေမဲ့လို့ညီနိုင်ဆောင်ရွက်ခြင်းနဲ့လက္ခဏာမျိုးနှစ်ဖက်စလုံးကပြသတာမျိုးမတွေ့ရဘူးလို့ AFP သတင်းတရမှာရေးပါတယ်မစ္စတာဘိုင်ဒန်သမ္မတဖြစ်လာပြီးတဲ့နောက်ပိုင်းခေါင်းဆောင်တို့တယ်လီဖုန်းနဲ့နှခါစကားပြောခဲ့ပြီးပါပြီကယောဂါကြောင့်တရုတ်သမ္မတကပြပကိုခရီးမထွက်တဲ့အတွက်လဲအွန်လိုင်းကနေပဲတဲ့စကားပြောတာပါသမ္မတနှုတ်ဒီကနေ့တွေ့ဆုံဆွေးနွေးတဲ့အခါအဲ့ဒီလိုတင်းမာမှုတွေပြည့်ရော့သွားအောင်လုပ်နိုင်မယ်လို့ခံမရကြောင်းသမ္မတဘိုင်ဒန်ရဲ့အကြံပေးတွေကပြောပါရယ်သမ္မတဘိုင်ဒန်ရဲ့ကမ်းလှမ်းမှုနဲ့ဒီကနေ့ဝါရှင်တန်စံတော်ချိန်ညနေ 9:45 မိနစ်မှာတွေ့ဆုံမှာဖြစ်တယ်လို့အမေရိကန်အစိုးရတာဝန်ရှိသူတယောက်ကလည်းပြောပါရယ်သမ္မတဟောင်းဒိုနယ်ထရမ့်လက်ထက်မှာတော့အမေရိကန်နဲ့တရုတ်နိုင်ငံကြားနှစ်နိုင်ငံဆက်ဆံရေးအဆိုးဆုံးလို့ဆိုရမယ်အခြေစိုက်ခဲ့တယ်လို့ကုန်သွယ်ရေးစစ်ပွဲပေါက်ပေါက်ခဲ့တာပါဒါအပြင်တရုတ်နိုင်ငံရဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါကင်တွယ်ပုံနဲ့ပတ်သက်လို့လည်းသမ္မတဟောင်းထရမ့်ကဒီအပေါ်ပြင်းထန်စွာပုတ်ခတ်ပြောဆိုခဲ့ပါတယ်သမ္မတထရမ့်လက်ထက်နောက်ပိုင်းနှစ်နိုင်ငံလေတံတွေပြောင်းလာပေမဲ့လည်းတိုင်ဝမ်နဲ့လူခွင့်ရေးချိုးဖောက်မှုကိစ္စရပ်တွေကြောင့်နှစ်နိုင်ငံဆက်ဆံရေးတွေတင်းမာနေတာလည်းဖြစ်ပါတယ
်ကုလသမဂ္ဂရဲ့ဥရုယာတိဆိုင်ရာညီလာခံရဲ့ရလဒ်တွေဟာစိတ်မသက်သက်ပွဲရာပြသနေပေမဲ့လည်းနိုင်ငံပေါင်း200နီးပါးကဥရုယာတိပြောင်းလဲမှုကိုတားဆီးဖို့တိုးမြင့်လှုံ့ဆော်ကြမယ်ဆိုတဲ့သဘောတူညီချက်ကိုတော့ဗြိတိသျှဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကချီးမွမ်းဂုဏ်ပြုခဲ့ပါတယ်အချုပ်ရှားအာဏာပိုင်နိုင်ငံတွေကိုကျွန်တော်တို့စီယုံတင်းသွင်းအားပေးအမြောက်လုပ်ပေးလို့ရမရပါမယ်သူတို့မလုပ်ချင်တာတွေကိုတော့ဖိအားပေးလုပ်ခိုင်းလို့မရဘူးလို့ဘော်ရစ်ဂျွန်ဆန်ကတနင်္ဂနွေသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါနိုင်ငံတွေအနေနဲ့ဆုံးဖြတ်ပြီးအဲ့ဒီအတိုင်းပဲလုပ်ရည်တည်ကြရမယ်လို့သူကပြောဆိုခဲ့ပါတယ်Glasgow မှာနှစ်ပတ်ကြာကျင်းပခဲ့တဲ့ထိပ်သီးဆွေးနွေးပွဲရလဒ်နဲ့ပတ်သက်ပြီးဂျွန်ဆန်ကဒီသဘောတူညီမှုတွေဟာတကယ်သမိုင်းဝင်ဖြစ်ပြီးတော့ကြောင်ဝင်တွေသုံးဆမှုကိုလည်းအစဉ်လိုက်ရှင်းလင်းဖို့သဘောတူနိုင်ခဲ့လို့ပြောဆိုခဲ့ပါတယ်ခင်ဗျာ
မွတ်စလင်တွေအပေါ်အကြမ်းဖက်နေပါတယ်ဆိုတော့မဟုတ်မမှန်တဲ့တင်တွေဖြန့်နေသူတွေဆိုပြီးအိညာနိုင်ငံမြောက်ပိုင်းသရီပူရာပြည်နယ်ကဒါဇင်နဲ့ချီတဲ့လူမှုကွန်ရက်သုံးဆွဲသူတွေကိုအိညာရဲတော်ကဖမ်းဆီးလိုက်ပါတယ်ဖမ်းဆီးခံရသူတွေထဲမှာအကြမ်းဖက်မှုတွေကိုလိုက်ပြီးတော့စုံစမ်းစစ်ဆေးနေတဲ့ပုဂ္ဂိုလ်ကအဖွဲ့တွေလည်းပါပါတယ်အော်တိုဘာဒုတိယပတ်ကစပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံထက်ကဟိန္ဒူဖျားကြောင့်တွေကိုမွတ်စလင်တို့ကတိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အော်တိုဘာ20ရက်နေ့ကစပြီးတော့အိညာနိုင်ငံသရီပူရာပြည်နယ်ထက်ကမွတ်စလင်အိမ်တွေဈေးဆိုင်တွေနဲ့ဗလီကြောင့်တွေကိုဟိန္ဒူတွေကဖျက်ဆီးတာမီးတင်ရှူရာတွေတပတ်လောက်ပေါပေါက်ခဲ့ပါတယ်။ဒါဇင်နဲ့ချီတဲ့အိမ်တွေနဲ့ဈေးဆိုင်တွေအပြင်ဗလီ16ခုထက်မနည်းလူလူကဖျက်ဆီးတာနဲ့ကြုံခဲ့ရတယ်လို့အချက်အလက်ရှာဖွေရေးအဖွဲ့ကပြောပါတယ်။ဗလီ6ခုအိမ်နဲ့ဈေးဆိုင်အတော်များများလဲမီးရှို့ခံခဲ့ရတယ်လို့အဲ့ဒီအဖွဲ့ဝင်တွေကလူမှုကွန်ရက်တွေမှာဖော်ပြခဲ့တာပါ။သရီပူရာရဲတပ်ဖွဲ့ကလူမှုကွန်ရက်သုံးဆွဲသူ100ထက်မနည်းကိုတရားမဝင်လှုပ်ရှားမှုတားဆီးရေးပုံမှန်အပါဝင်အကြမ်းဖက်မှုပေါပေါက်အောင်တွေးတိုးလှုံ့ဆော်မှုပုံမှန်အတော်များများနဲ့ဖမ်းဆီးခဲ့ပါတယ်။ဆွဲဆိုချက်ပေါင်းစုံနဲ့ဖမ်းဆီးခံရသူတွေထဲမှာအကြမ်းဖက်မှုတွေအကြောင်းအချက်အလက်ရှာဖွေနေတဲ့အစ္စလာမစ်အုပ်စုတွေကကျောင်းသားတွေလူမှုတက်ကြွလှုပ်ရှားသူတွေရှင်နေတွေအပြင်တာမန်အရသာပြည်သူတွေလည်းပါဝင်ပါတယ်
။ကျူဘာနိုင်ငံမှာအပြောင်းလဲအတွက်လူလူချီတက်ပွဲလို့နာမည်ပေးထားတဲ့ဆန္ဒပြပွဲတွေဒီကနေ့နိုင်ငံတော်ဝန်ကျင်းပဖို့အတက်ခန့်တွေကစောထားပါတယ်။ကျူဘာတက်ခန့်တွေရဲ့သွေးစည်းညီညွတ်မှုကိုပြသတဲ့အနေနဲ့မနေ့ကအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မိုင်အမီမြို့မှာလည်းလူတွေထောင်ထဲချီဂါဒန်ရှိကြီးနဲ့ကျူဘာအလံတွေဝေ့ယမ်းဆန္ဒပြခဲ့ကြပါတယ်။ကျူဘာနိုင်ငံရဲ့ဒီမိုကရေစီရေးကိုထောက်ခံတဲ့လူလူလှုပ်ရှားမှုတွေကမ္ဘာတဝန်းကျင်းပနိုင်ဖို့လည်းစီစဉ်နေကြပါတယ်။ကျူဘာအစိုးရကတော့ဆန္ဒပြပွဲတွေဟာအမေရိကန်ကကြိုးကန့်ချေလှယ်တဲ့အကြမ်းဖက်လုပ်ရည်တွေသာဖြစ်ပြီးဘယ်လိုဒဏ်မြန်တော်လှန်ရေးလုပ်ရည်တွေကိုမှတီးခတ်နိုင်မှာမဟုတ်ဘူးလို့သတိပေးထားပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကတော့ကျူဘာပြည်သူတွေရဲ့အခွင့်အရေးကိုလေးစားဖို့လွတ်လပ်စွာစီရင်ခွင့်ပေးဖို့နဲ့သူတို့ဆန္ဒတွေကိုထုတ်ဖော်ခွင့်ပေးဖို့မနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။တရင်းတွေကိုလိုလလက်ဖလှယ်ခွင့်ပေးဖို့အင်တာနက်လိုင်းတွေကိုဖွင့်ပေးဖို့လည်းတောင်းဆိုတာပါတယ်ဆန္ဒပြပွဲတွေမှာကျူဘာတက်ကန်ကောင်းဆောင်ယူနီဝါဂဘရီယာအဂွီလဲယာလည်းမပါဝင်နိုင်အောင်အစိုးရထောက်ခံသူတွေကသူ့နေအိမ်ကိုချိတ်ပိတ်ထားသလိုကျူဘာအစိုးရကလည်းဖမ်းဆီးမယ်ဆိုပြီးတော့ချိန်ချောက်နေပါတယ်ခင်ဗျာ
ကနေ့လာနေညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုအောင်မြတ်သူတို့ပြောပြပေးခဲ့ရပါရှင်။အခုထုတ်လွှင့်ပေးနေတဲ့ VOE Radio အစီအစဉ်တွေကို VOE ရဲ့ Facebook စာမျက်နှာ VOE Burmese News နဲ့ VOE ရဲ့ website စာမျက်နှာ burmese.voanews.com တို့ကနေလည်းကျွန်တော်တို့အခုအသံလွှင့်နေတဲ့အချိန်မှပဲဖမ်းယူနှာစင်ကြည့်ရှုနိုင်ပါတယ်။အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့နိုင်ငံရေးပြဿနာတွေဖြေရှင်းနိုင်ဖို့အတွက် NLD ခေါင်းဆောင်တွေအပါအဝင်ကဏ္ဍအသီးသီးကခေါင်းဆောင်တွေနဲ့သူ့ရဲ့ခီးစဉ်အတွင်းမှာတွေ့ဆုံဆွေးနွေးသွားမယ်လို့မြန်မာနိုင်ငံအမျိုးသားပြည်နယ်တင့်မြင့်ရေးဆိုင်ရာဂျပန်အစိုးရရဲ့အထူးကိုယ်စားလှယ်လေးဖြစ် Nippon Foundation ဥက္ကဋ္ဌလည်းဖြစ်တဲ့ Mr. Yuhei Sasakawa ကပြောပါတယ်ဒီကနေ့သူ့ရဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းမှာပြောကြားခဲ့တာပါဒီကြောင်းအပြည့်စုံကိုတော့ရန်ကုန်ကလာတဲ့သတင်းကိုဦးတင်မောင်တန်းပြောပြပေးပါရှင်
မြန်မာနိုင်ငံကိုနိုဝင်ဘာ12ရက်နေ့ကတည်းကရောက်ရှိနေတဲ့မြန်မာနိုင်ငံအမျိုးသားပြန်လည်တည်မြဲရေးဆိုင်ရာဂျပန်အစိုးရရဲ့အထူးကိုယ်စားလှယ်မစ္စတာယိုဟေးဆာဆာကာဝါဟာဒီကနေ့ရခိုင်ပြည်နယ်ကိုသွားရောက်ခဲ့ပါတယ်စစ်တွေမြို့နယ်ကလူတော်ပြည့်ကျောင်းမှာရှိတဲ့ရခိုင်စစ်ဘေးဒုက္ခသည်စခန်းနဲ့တက္ကသိုလ်မွတ်စလင်ဒုက္ခသည်စခန်းတို့ကိုသွားရောက်ခဲ့တာပါရခိုင်ပြည်နယ်ဒုက္ခသည်တွေအတွက်အမေရိကန်ဒေါ်လာ 8.5 သန်းလှူဒါန်းမယ်လို့နီဘိုဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့မစ္စတာဆဆကာဝါကပြောကြားခဲ့ပါတယ်လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးပြဿနာတွေဖြစ်ရှင်းနိုင်ဖို့အတွက်လည်း NLD ရဲ့ထိပ်ပန်းခေါင်းဆောင်တွေအပါအဝင်ဂါနာအသီးသီးကခေါင်းဆောင်တွေနဲ့သူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာတွေ့ဆုံဆွေးနွေးသွားမယ်လို့ရခိုင်ပြည်နယ်အစိုးရအဲ့ရိတ်သားမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာဆဆကာဝါကအခုလိုပြောဆိုခဲ့ပါတယ
်私は今回参りましてまず一つはこの地をもう一度恵みの
ある時代に沼田さんの家に行っていただきますと言って紹介の家にもしてそれを言っていただきますと言って私たちの話と言って赤穴の ADD で高層 ADD に追走してシェアされてまあどうさらざるするし地で欠けてちょっと欠ないまでそれで頭の辺りからまで私の審査とレターとしてまでで私たちも私の話と言って私は列車に沼田さんの田舎で定義さや自分中古世代でして的ကျွန်တော်တို့ကျွန်တော်ဟာဆိုလို့ရှိရင်ဒီခေတ်စမှာ NLD ရဲ့ဒီထိပ်ပိုင်းကောင်းဆောင်နေတဲ့ပြုရှင်ဒီရှစ်လေးလုံးလှူရှာမှုမှာပါဝင်ခဲ့တဲ့ဒီကောင်းဆောင်တဲ့ပြုရှင်ဒီအခမ်းအနားဒီဒီကောင်းဆောင်နေတဲ့ကျွန်တော်တွေ့ပြီးတော့မှသူတို့တွေရှင်စီရတယ်တော့မှစားတရားရဲ့စကားတွေကိုကျွန်တော်လေ့လာပြီးတော့မှအဲ့ဒီပုံမှာအခြေခံပြီးတော့ခွဲခြားသိပြန်မှုတွေကျွန်တော်ပြုလုပ်ပြီးတော့မှဘယ်ပုံစံနဲ့ဒီ ီဆောင်းတွိုင်းပြည်အကောင်းပလဲဆိုတဲ့ပတ်သက်တော့မှကျွန်တော်ဆက်လက်တော့မှလေ့လာစူးစမ်းတော့မှာဖြစ်ပါတယ်
ဒေါ်ဆန်းစုကြည်အပါဝင် NLD ထိပ်ပန်းခေါင်းဆောင်တွေဖမ်းဆီးခံထားခြင်းသူ့အနေနဲ့ဘယ်သူတွေနဲ့တွေ့ဆုံမယ်ဆိုတာကိုတော့ရှင်းရှင်းပြောကြားခဲ့တာမရှိပါဘူး။နိုဝင်ဘာ23ရက်နေ့ကတော့သူဟာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံအမျိုးသားပြန်လည်တည်မြဲရေးဆိုင်ရာဂျပန်အစိုးရရဲ့အထူးကိုယ်စားလှယ်ဟာရခိုင်လက်နက်ကိုင်အေအေနဲ့စစ်တပ်ကြားအပြစ်ခတ်ရစဲရရှိအောင်ဂျာဝင်စည်းစပ်ညှိနှိုင်းဆောင်ရွက်ပေးခဲ့သူတယောက်ဖြစ်ပါတယ်။အပြစ်ခရဆရေးတနည်းပြည့်တဲ့အချိန်အခြေအနေကိုလာရောက်လေ့လာတာဖြစ်ပါတယ်လို့လည်းသူကဆိုပါတယ်။ပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာတိုက်ပွဲတွေထပ်မဖြစ်ဖို့အောက်ခြေအဆင့်တပ်သားတွေထိညွှန်ကြားထားဖို့ရခိုင်လက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကိုတိုက်တွန်းခဲ့တယ်လို့စစ်တပ်နဲ့အေအေအဖွဲ့ကြားတိုက်ပွဲတွေထပ်မဖြစ်အောင်ဆောင်ရွက်သွားမယ်လို့မြန်မာနိုင်ငံအမျိုးသားပြန်လည်တင့်မြတ်ရေးအထူးကိုယ်စားလှယ်မစ္စတာဆဆကားဘွားကပြောပါတယ
်။ဆုရညီရန်ကုန်に着いた時に
လူမြန်မာနိုင်ငံကိုရောက်အောင်ချင်းနိုဝင်ဘာလ12ရက်နေ့ကအေးအဖွဲ့ခေါင်းဆောင်တွေနဲ့အွန်လိုင်းကနေတွေ့ဆုံတွေ့ရခဲ့တယ်လို့လည်းပြောပါတယ်။2029ခုနှစ်နိုဝင်ဘာလမှာရခိုင်ပြည်နယ်ကိုလာရောက်ခဲ့ပြီးအခုဒုတိယကြိမ်လာခဲ့တာနဲ့ပတ်သက်လို့လည်းမစ္စတာဆဆကဘောကအခုလိုပြောပါတယ
်။この平和の実現のための停戦というのは
すでに伝わられるようになったそうし、あきかやせとあびけたばば、たねぴれた地域をちょっと悩むのが見られるわけで、えりで ID this かやあにいたをね、悩んでたけど、ま、ちょっとばめあくにぺないもれ、それであちゃんをちょっと悩むのが見られるわけで。あくて年賃やアカウントでコロナパッてるのま、年賃やアカウントでコスするしね、あぴやかもあするしね、ま、頭あせてばね。で、とちゃんも年賃やとするしね、あぴやかたせ。ဒီရက်ဆက်ထားတာဆိုရှင်တစ်နှစ်ပြည့်သွားပြီဖြစ်ပါတယ်ရှေ့ဆက်လက်ပြီးတော့မှဒီငွေချိုင်းအတွက်ဟာဆိုလို့ရှိရင်ဒီလူချင်းမင်းကအားလုံးပါဖို့ဒီမှာစူးစမ်းဆောင်ရွက်သွားမယ်လို့လည်းပြောဖြစ်ပါတယ်
မြန်မာနိုင်ငံအမျိုးသားပြန်လည်တည်မြဲရေးဆိုင်ရာဂျပန်အစိုးရရဲ့အထူးကိုယ်စားလှယ်လည်းဖြစ် Nippon Foundation ဥက္ကဋ္ဌလည်းဖြစ်တဲ့ Mr. Yohei Sasakawa ကရခိုင်ပြည်နယ်ခီးစဉ်အတွင်းပြည်နယ်ကောင်စီတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးမြန်လဲတွေ့ဆုံနှုတ်ဆက်တဲ့သဘောထားဖြစ်ပြီးတစုံတရာဆွေးနွေးတိုင်ပင်ခဲ့တာမရှိဘူးလို့လည်းပြည်နယ်ကောင်စီပြောခွင့်ရဥလာသိန်းကပြောပါတယ်။ရခိုင်မျိုးသား ANP ပါတီနဲ့လည်းတီးခြားတွေ့ဆုံခဲ့တာရှိပြီးအဲ့ဒီတွေ့ဆုံပွဲမှာတော့စစ်တပ်နဲ့ AA အဖွဲ့တို့ရဲ့လက်ရှိအခြေအနေတွေကိုတင်ပြလိုက်တယ်လို့လည်း ANP ပါတီဘက်ကပြောကြပါတယ
်။ဦးတင်မောင်သားမရှင်အခုဆက်ပြီးတော့နာဆင်ကြည့်ရှုရမယ့်သတင်းလွှာမှာတော့စစ်တပ်ကအာဏာသိမ်းကလေးကဖမ်းဆီးထိန်းသိမ်းခံထားရတဲ့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုအမှုတွေကပုံမှန်905ခမှုတွေအတွက်ထောင်ဒဏ်2နှစ်ချမှတ်ခဲ့တဲ့အမှုယူကန်ကိုခရိုင်တရားရုံးကပယ်ချလိုက်တယ်လို့သူရဲ့ရှင်တွေကပြောပါရယ်မကွေးတိုင်းဝန်ကြီးချုပ်လိုပဲတရားစွဲခံထားရတဲ့တခြားပြည်နယ်ဝန်ကြီးချုပ်တွေရဲ့အမှုနောက်ဆုံးအခြေအနေတွေကိုတော့ရန်ကုန်ကလာတဲ့သတင်းကိုမက်ခင်ဖြူထွေးကစူးစီးတင်ပြပေးထားပါရယ်ရှင်
အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်လှုံ့ဆော်မှုရစသက်ကြီးပုံမှာ905ခါခွေနဲ့အလုတ်ကျန်းနဲ့စွန်လကထောင်နဲ့နှစ်ချမှတ်ခံထားတဲ့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုအမှုအတွက်သူ့ရှေ့နေကပြင်ဆင်ချက်အယူခံတင်ထားတာကိုခရိုင်တရားရုံးကပယ်ချလိုက်ပါတယ်။အခုလိုပယ်ချလိုက်ပြီးတဲ့နောက်ဒေါက်တာအောင်မိုးညိုရဲ့ဆန္ဒအရထက်ပြီးအယူခံဝင်တော့မှာမဟုတ်ဘူးလို့သူ့ရဲ့ရှေ့နေကအခုလိုပြောပါတယ်။
အဲ့ဒါအယူခံမှတ်လက်တယ်ခင်ဗျာ။အယူခံပယ်တာပေါ့နော်အယူခံပယ်တာပေါ့ကျွန်တော်တို့ပြီးခဲ့တဲ့ဟာယူနေရပါတော့ကျွန်တော်တို့ဒီခေတရားကြီးကမိချတာပေါ့။ငွေရစားနဲ့ပတ်သက်လို့ကျွန်တော်တို့ဒီဆိုင်ရဲ့ချင်းတော့အမှုညူကတော့မတက်တော့ဘူးလေဆိုပြောတာကလည်းတော့
ဒေါက်တာအောင်မိုးညူအပေါ်စစ်ကောင်စီကပုံမှန်905ခါခွေးနဲ့ထောင်နဲ့ချထားတဲ့အပြင်အာဂရိလိုက်စားမှုခုနှစ်မှုနဲ့လည်းတရားစွဲချပါရယ်။ဒီကနေ့တနင်္လာနေ့မှာအဲ့ဒီအမှုတွေအတွက်ကြားနာစစ်ဆေးခဲ့တာနဲ့ပတ်သက်လို့ရှေ့နေကအခုလိုပြောပြပါရယ
်။ဒီနေ့ကကျွန်တော်တို့အမှုကလေဒီနေ့ဆက်ရတာတော့ဒီလိုဒေါ်တော်အောင်မိုးညူရဲ့အမှုနံပါတ်5အမှုနံပါတ်5တတိယရဲ့အမှုနံပါတ်6ကပြန်လည်မိကိုထုတ်တယ်နံပါတ်အမှုနံပါတ်9ဖြစ်တယ်အဲ့ဒါပဲရှိသေးတယ်ခင်ဗျအာဂရီနဲ့ပတ်သက်လာဟာအမှုနံပါတ်5တော့တတိယလူပြတ်တတိယတူဦးဖြစ်တာပေါ့နော်အမှုနံပါတ်6ကဒီလူပြန်လည်မိဆက်မိတာပေါ့ခွန်ကတော့ကျွန်တော်တတိယလူဖြစ်တာပေါ့အဲ့ဒါအဖြစ်ပဲရှိသေးတယ်
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက် NLD အစိုးရလက်ထက်ကဝန်ကြီးချုပ်အားလုံးနီးပါးကိုဖမ်းဆီးပြီးထောင်နဲ့15နှစ်အထိချမှတ်နိုင်တဲ့အာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့တရားစွဲထားပါတယ်။စကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်၊ရှမ်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာလင်းထွတ်၊မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစွန်မြင့်မောင်နဲ့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးစံတို့ပါဝင်ပါတယ်။ ရှမ်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာလင်းထွတ်ဟာအာဂတိအမှု၅မှုနဲ့တရားစွဲခံထားရပြီးအပတ်စဉ်တောက်ကြနေတိုင်းအမှုကြားနာစစ်ဆေးတာတွေလုပ်နေတယ်လို့ဒေါက်တာလင်းထွတ်နဲ့အတူအာဂတိလိုက်စားမှုဥပဒေနဲ့တရားစွဲဆိုခံထားရတဲ့စီမံဘဏ္ဍာဝန်ကြီးဦးစိုးညွန့်လွင်ရဲ့ရှင်းလင်းကပြောပါတယ
်။ဝန်ကြီးချုပ်ဒေါက်တာလင်းထွတ်ရဲ့စီမံဘဏ္ဍာဝန်ကြီးဦးစိုးညွန့်လွင်ရဲ့နောက်တစ်ခါကေကန်ကုမ္ပဏီရဲ့မန်နေဂျာဖြစ်တဲ့ကိုရှုမင်းထွန်းရဲ့အဲ့ဒီ၃ယောက်ကိုအာဂတိလိုက်စားမှုတချက်ရေးဥပဒေနဲ့ဆွဲထားတဲ့အမှုမှုဝါးဝါး၅ခုဖြစ်ပါတယ်။အဲ့ဒီ၅ခုမှာအဲ့ဒီကတေကန်ကုမ္ပဏီရဲ့မန်နေဂျာတော့အမှုနံပါတ်၁တခုမှာပဲသူကပါပါတယ်။အဲဝင်းကြီးကျောက်ဒေါက်တာလင်းထွတ်ကတော့အမှုနံပါတ်1234ခုဖြစ်ပါတယ်။စီမံဘဏ္ဍာဝန်ကြီးဦးစိုးညွန့်လွင်ကတော့1345မှုပါပဲရှင့်ဒေါက်တာလင်းထုတ်ကအမှုနံပါတ်1မှာတယောက်တည်းစီမံဘဏ္ဍာဝန်ကြီးကတော့အမှုနံပါတ်5မှာတယောက်တည်းအပတ်စဉ်တောက်ကြနေတိုင်းဖြစ်ပါတယ်အမှုရဲ့တိုးတက်မှုကတော့တရားလိုပြသက်သေတွေအကုန်လုံးကိုပြီးကန်ပြီးဖြစ်နေပါပြီ
စကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကိုတော့905ခခွေအပြင်အာဂရိလိုက်စားမှုဥပဒေပုံမှာ55နဲ့9မှုတရားစွဲထားတယ်လို့စုံစမ်းသိရပါတယ်ဝန်ကြီးချုပ်တွင်ရမှုတွေနဲ့ပတ်သက်လို့သူတို့ရဲ့ရှင်းလင်းတွေဘက်ကလုံခြုံရေးအခြေအနေကြောင့်ရှင်းလင်းပြောပြနိုင်ခြင်းမရှိပါဘူးဒါကြောင့်သူ့ရဲ့အမှုနောက်ဆုံးအခြေအနေကိုမသိနိုင်သေးပဲဖြစ်နေပါတယ်လက်ရှိမှာကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ကိုအာဂရိလိုက်စားမှုအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လုပ်တဲ့ဆိုတဲ့အမှုတွေအတွက်စုစုပေါင်း1089နှစ်နောက်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုကိုတော့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုပ်ဆောင်မှုနဲ့စစ်ကောင်စီက1092နှစ်ချမှတ်ထားပါရဲ့ရှင်
။မခင်ဖြူထွေးပါရှင်။အခုဆက်ပြီးတော့ကချင်ပြည်နယ်ဘက်ကစစ်ပီးဒုက္ခသည်တွေအခြေအနေနဲ့တိုက်ပွဲတွေအကြောင်းကိုဆက်ပြီးတော့ပြောပြချင်ပါတယ်။ကချင်ပြည်နယ်မြစ်စုံအထက်ပိုင်းအင်ဂျာယာမြို့နယ်မှာစစ်ကောင်စီတပ်နဲ့ KIA ကြားမှာတိုက်ပွဲတွေဖြစ်ပြီးတော့စစ်ကောင်စီဘက်ကတပ်တွေလှုပ်ရှားနေတာကြောင့်ယာနဲ့ချီတဲ့ဒေသခံတွေဟာမြစ်ကြီးနားမြို့ကိုတင်းရှောင်နေရပါတယ်။ဒီကြောင့်ပြည်စုံကိုတော့ရန်ကုန်ကလာတဲ့သတင်းကိုကိုအောင်မြတ်သူပြောပြပေးပါမယ်ရှင်။
ကချင်ပြည်နယ်မှာကချင်တိုင်းရင်းသားလက်နက်ကိုင် KIO ထိန်းချုပ်ထားတဲ့အင်ဂျင်ရဲမျိုးနဲ့အတွင်းမှာဒီလဆမိုင်ကစတင်ပြီးစစ်ကောင်စီဘက်ကတပ်တွေတိုးချဲ့ခဲ့တာရှိသလိုကချင်လက်နက်ကိုင်တပ်ဖွဲ့ KIA ကလည်းလမ်းပိတ်တာကြားဖြတ်တိုက်ခိုက်တာတွေရှိခဲ့တာပါဒီရက်ပိုင်းမှာနှစ်ဖက်တပ်တွေကြားတိုက်ပွဲဖြစ်ပွားနေပြီးစစ်ရေးလှုပ်ရှားမှုတွေများလာကြောင်းရွာသားတွေကမြစ်ကြီးနားကိုတိမ်းရှောင်နေရပြီးတောင်ရွာတွေပစ်ထားခဲ့ရကြောင်းဒေသခံရွာသားတွေက VOA ကိုပြောပါတယ
်ဒီလဟောခဏရက်ပေါ့ခဏရက်တည်းဖုန်ကုန်ကုန်ပို့စောပဲဒီရှိတဲ့ခံရတဲ့ကဲမာဒီတန်တော်ကတက်လာတဲ့တော့ဗျာတော်တော့ဒီခါတဲ့ချစ်ပဲဖြစ်တဲ့အတိုင်းဒီလိုကဂါလာနဲ့မှဆက်တဲ့တဲ့ဝင်နေတယ်လို့အဲ့လိုနေငါရဲ့ဖြားနေတယ်ဆိုတော့ကျွန်တော်တို့ဒီရွာလေးတွေတော့အလုံးထိတ်ရတဲ့ဒီနေ့အချိန်လေးအဲလို့တော့အလုံးဆိုတော့အဲဒီရာကျနေရတော့ရှိနေတယ်ဟုတ်ရှင်ကရေးကြည့်ရတဲ့ဒီစပါးကြီးဒိညာရှိဆိုတော့အလုံးဒီကြက်တောင်းရတယ်လေထားခဲ့ရတ
ယ်ဂွီထောင်တန်ပေါ်ရန်စနီတူရန်ပစီစွခွန်စန်တော်ရန်ဂျောစာဘွန်နင်ရန်စတဲ့ရွာတွေကရွာသားတွေဟာဘေးလွတ်ရာကိုတိမ်းရှောင်နေကြရတာဖြစ်ပါတယ်အများစုကရခိုင်နေထိုင်ခဲ့ကြတဲ့ဒုက္ခသည်စခန်းတွေမှာတွားရောက်ခိုးလုံရင်ကြသလိုဆွေမျိုးတွေနေအိမ်မှာလည်းနေကြသူတွေရှိပါတယ်တချို့ရွာသားတွေဟာစပားရိတ်သိမ်းလို့ရမလားဆိုပြီးတောင်ရွာတွေမှာကြံရင်နေတာရှိကြောင်းလည်းပြောပါတယ်
ဒီတော့ဟောတဲ့ကျွန်တော်ဆက်လက်မှန်မှာတော့တပည့်ဆိုတဲ့တပည့်မှရှိတယ်ရှိတယ်ခဏတစ်ချက်တောင်းတာတင်းနေမှာဒါတွေကတင်းလို့ရမလားပဲအချင်းကြီးတောင်းနေပြီမှာပါအဲ့ဒါအင်ခေါင်းတွေပေါ့ဗျာအဲ့ဒီတော့တကြီးတာဒီခဲတယ်ဒီကဒီကအလုံးစီးတယ်ပြီတော့ထဲမှာလည်းအခုကအဲနားဖြေချော်လာတာရှိနေ
နိုဝင်ဘာလ14ရက်ညနေ3နာရီကလည်းတိုက်ပွဲထပ်မံဖြစ်ပွားခဲ့တာရှိကြောင်းပြောပါတယ်အင်ဂျင်နီယာတွေအတွင်းကစစ်ရေးအခြေအနေကိုတော့ KIU ပြန်ကြားရေးတောင်းခံဘုံမူကြီးနော်ဘူးကအခုလိုပြောပါတယ်
။အင်ဂျင်နီယာဘက်ကရောဟိုစစ်ကောင်စီဘက်ကဒီချင်းနာတက်ချမ်းကိုပေါ့ပြန်ဖြည့်တော့လို့ပြောတာ။သူကြောင်းတယ်။ဟိုတက်တယ်လေးပြီးမှဒီချင်းနာတန်ခဲပေါ့နော်။ဒီမစ်စပေါ့အဲ့ဒါကိုပြန်ထွက်သွားတယ်လို့ပြောတာ။၃ရက်လောက်ကြာပြီးချင်းနဲ့အဲ့ဒါမှတိတိရင်ဆိုင်တက်ပွဲဖြစ်တာ။ကျွန်တော်ကတက်ရင်းလေးပေါ့နော်။ဟိုလာမှာပေါ့နော်။အဲ့မှာကြာချက်ပြမှာတော့ပဲလို့ပြောမှာပေါ့သူစဉ်းစားရတာဆိုဘုံလုံးလုံးဆရာတော့ဟုတ်ကဲ့အဲတဲ့ပုတ်ကြံဖြစ်တာမကြောက်ဘူးဆိုတော့အဲပြန်ရင်သွားတဲ့သဘောဖြစ်သွားတယ
်နိုဝင်ဘာ14ရက်တနင်္ဂနွေနေ့ကတော့ဖားကံမြို့နယ်အတွင်းတိုက်ပွဲ300ဖြစ်ပွားခဲ့ကြောင်းနဲ့စစ်ကောင်စီတပ်စခန်းတစ်ခုကို KIA ကသိမ်းယူခဲ့တာရှိကြောင်းလည်းအခုလိုပြောပါတယ်
မင်းကဟိုဘက်ကဘက်ကပေါ့နော်နမ်ချန်ဆိုတဲ့အဲနေရာနမ်ချန်ဆိုတဲ့တုံးနေရာမှာပေါ့တက်ပွဲဖြစ်တာဒါတနေရာဟိုတော့ခေဘက်ကနဲ့တိပဲ့လို့ရတယ်ဆိုတဲ့တရင်ရှိပါတယ်အဲဒီနေ့ကတော့ဘာတိမှမချားရသေးပါဘူး
ပါကန်ဒေသခံတယောက်ကလည်းတနင်္ဂနွေနေ့တိုက်ပွဲ300ဖြစ်ပွားခဲ့ပြီးဒီနေ့မှာတော့အခြေအနေငြိမ်သက်နေတယ်လို့ပြောပါတယ
်။မနေ့ကတော့တိုက်ပွဲဖြစ်တယ်ဒီနေ့တော့ငြိမ်သက်တယ်လေ။တိုက်ပွဲကတော့ငန်းချန်ချောင်းပြလေ။ငန်းချန်ချောင်းပြပါလေ။အောင်လန်အဲဒီကစခန်းကူဖြစ်တယ်။စေတန်ပို့စပေါ
။ဆလီယနေ့ညနေပိုင်းကလည်းကချင်ပြည်နယ်ဗမော်မြို့မှာကင်းလှဲနေတဲ့စစ်ကောင်စီကားတစ်စီးမိုင်းခွဲတိုက်ခိုက်ခံခဲ့ရပါတယ်။အဲ့ဒီတိုက်ခတ်မှုဟာဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေရဲ့လက်ချက်ဖြစ်ကြောင်းလဲသတင်းထုတ်ပြန်လာပါတယ်။ဒီရက်ပိုင်းတွေအတွင်းမှာကချင်ပြည်နယ်ရွှေကူနဲ့ကချင်ပြည်နယ်နဲ့ထိစပ်နေတဲ့သခိုင်းတိုင်းကကတာကောလင်းစားတဲ့မြို့နယ်တွေအတွင်းမှာစစ်ကောင်စီနဲ့ KIA PDF ပူးပေါင်းတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ခင်ဗျာ
။ကချင်ပြည်နယ်တွေကတိုက်ပွဲတွေနဲ့စစ်ပီးဒုက္ခတဲ့အခြေအနေတွေကိုတော့ကိုအောင်မြတ်သူပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့သခိုင်းတိုင်းဘက်ကအခြေအနေကိုဆက်ပြီးတော့ပြောပြပေးချင်ပါတယ်။စကိုင်းတိုင်းထဲမှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေတိုက်ခိုက်မှုတွေဆက်ပြီးတော့ရှိနေပါတယ်။မင်းကင်းနယ်မှာဒေသခံကာကွယ်ရေးအဖွဲ့တွေကစစ်ကောင်စီရင်နှန်းကိုဒီကနေ့မှမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။ကလေးမျိုးအနီးကကြေးရွာတွေမှာလည်းတိုက်ပွဲတွေဆက်တိုက်ဖြစ်နေတဲ့အတွက်စစ်ဘေးဒုက္ခသည်အရေအတွက်ကကြိုးလာတာပါ။ဒီကြောင်ရန်ကုန်ကလာတဲ့သတင်းကိုကိုဇော်ဝင်းလိုင်းပြောပြပေးပါရှင
်။စစ်ကောင်စီကအင်အားတွေတိုးချဲ့နေတဲ့စကိုင်းတိုင်းမင်းကင်းနယ်ထဲမှာဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေကစစ်တပ်စစ်ကြောင်းတစ်ခုအပေါ်ဒီကနေ့နိုဝင်ဘာလ15ရက်နေ့နေ့လယ်ပိုင်းကတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။ကြောက်ခဲတဲ့ကျေးရွာနဲ့တစ်တောကျေးရွာအကြားမှာမိုင်းဆွဲတိုက်ခိုက်ခဲ့တာလို့မင်းငင်းကောက်ဝေးအဖွဲ့ကတာဝန်ရှိသူတို့ကအခုလို့ပြောပါတယ
်။ကျွန်တော်တို့ဖြစ်တာကဟိုကနေအကြီးကြောက်ခဲတဲ့ကျေးရွာနဲ့တင်တော်ကျေးရွာကြားထဲမှာဖြစ်တာပဲ။အဲ၄နာရီလောက်ပဲလေဒီတိုင်းချင်းချင်းအယောက်80လောက်နဲ့ရုပ်ဝတ်တင်တဲ့လက်နက်ကန်ပြည်သူတို့ဒီပဲကျွန်တော်တို့ဒီဘက်ကကျွာလာနေကြလေ။ဟိုကနေတလောက်3-4ကျင်းကလာလိုက်မှုလိုက်ဟုတ်ကဲ့ပြည်ရေကောင်းလေမိုင်းနဲ့မိုင်းနဲ့ကျွန်တော်လက်လက်ကြီးနဲ့ဖုန်းနဲ့ပဲလွတ်လိုက်တာပါ။ဟိုတိုင်းပြန်လာကြည့်ခက်တာမျိုးမဟုတ်ဘူးရ။ဒီသေးရမသေးတဲ့တို့ကျွန်တော်တို့ဒီရမလွတ်နိုင်ဘူး။တို့ထမ်းပိုးတော့တော့ဟိုအထဲကောင်ရှေ့ရောက်ကနေခေရောက်တော့ရှိတယ်။ကျွန်တော်တို့ကတို့ကြည့်ရလက်ကြည့်ရမြင်နေရပါဗျ။ကျွန်တော်တို့ပြစ်ပြီးရောဒီလိုတော့ပြန်ဆုတ်သွားတော့ပြန်ဟောက်သွားတော့
ပြီးခဲ့တဲ့ရက်ပိုင်းတွေကစလို့မင်းကင်းဘက်ကကျေးရွာတွေမှာစစ်ကောင်စီတပ်တွေကလေကြောင်းကနေရဟရင်အုံပြုပြီးစစ်အင်အားတိုးချတာတွေပြုလုပ်နေတဲ့အတွက်တိုက်ပွဲတွေဖြစ်ပေါ်လာမှကိုဒေသကနေစိုးရိမ်နေပါတယ်။တစ်ဆက်ထဲမှာပဲစကိုင်းတိုင်းတွေကကလေးမျိုးနဲ့အနီးကကျေးရွာတွေဘက်မှာလည်းစစ်ကောင်စီတပ်တွေနဲ့ဒေသကကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဆက်ရှိနေပါတယ်။တိုက်ပွဲတွေကြောင့်ထွက်ပြေးတင်းရှောင်လာကြတဲ့စစ်ဘေးဒုက္ခသည်အရေအတွက်လည်းတိုးလာနေတာပါ။နိုဝင်ဘာလ23ရက်ကစလို့ကလေးမျိုးအနီးမြစ်တာမြစ်အရှိဘက်ကျေးရွာတွေဖြစ်တဲ့အင်းကျော်ဥယင်ဥတို့ကင်မွန်ကြံစတဲ့ကျေးရွာကဒေသခံတွေဟာဘေးလွတ်ရာကိုတင်းရှောင်ထွက်ပြေးနေရပါတယ်ထွက်ပြေးနေရတဲ့အခြေအနေတွေနဲ့ပတ်သက်လို့ဒေသခံတူကလည်းအခုလိုပြောပါတယ
်23ရက်နေ့9နာရီလောက်ကလေးကဒီနေ့ဒီနေ့ဒီလိုအဲ့ဒါတို့အဲ့ဒီကျေးစားထွက်ပြေးပြီးကြတာ23ရက်နေ့မြောက်တော့တို့ဖြစ်တယ်လို့ပဲတော်ရဲဒီဆောင်ပြုံးပြီးတော့ကြည့်ကြပြီးတော့ဆယ်လေးရင်းနေကိုဒီဥယျာဉ်ဘက်ကိုဥယျာဉ်ဘက်ကိုပြီးကြတယ်ပေါ့ဒီနေ့ကြီးကတော့အဲ့ဒီစစ်တပ်ခတ်တာတော့မကြားရသေးဘူးလားဒါပေမဲ့နီးရတီကတော့ပြစ်တယ်သူတို့ဒီဒီလူတွေကတော့အခုတည်းကပြီးနေကြတော့ဒါလည်းမှမရှိတော့ဘူးဒီတကြီးရယ်ကိုကြံခဲ့တယ်သူကတော့ကြံခဲ့သေးတယ်လို့ပြောတယ်အဲ့ဒီအင်ဂျော်မှာတော့ပြီးရတယ်လည်းကိုအင်ဂျီကအဲ့ဒီမှာတရားကျော်300ပေါင်းဆိုအင်ဂျီ400ကျော်900လောက်ရှိမှာပေါ့တော့ပေါ့ဆိုအကြီးလေးရမှာရလို့ရှိနေကြဒီအနောက်ပကံကရွာတွေမှန်တမျှကတော့တက်နိုင်တမျှဖြေးပြီးချောင်းတွေကိုလက်ခံပြီးတော့ဟိုတူရကူရအလိုပဲရောက်လာတဲ့ဖြေးပြီးချောင်းတွေကိုဒုက္ခတွေတွေကိုကျူးမွေးအဝယ်စားရည်ကြီးအလိုလုပ်နေကြပါလေရ
။နိုဝင်ဘာ3ရက်ခရဲကကလေးမျိုးအနီးမြစ်တာမြစ်အနောက်ဖက်နတ်ချောင်းချောင်းကွာစတဲ့ကျေးရွာတွေအနီးမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်။စစ်တပ်ဖက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ကျေးရွာတွေကနေတချို့မိလောင်ကျွမ်းခဲ့ပြီးဒေသခံတွေစစ်ပေးလို့ရာကိုတင်းချောင်နေကြရပါတယ်ခင်ဗျာ
ကိုဇော်ဝင်းနိုင်ပါရှင် VOE ရဲ့ရေဒီယိုအစီအစဉ်တွေကိုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့တနင်္လာနေ့တိုင်းတင်ဆက်နေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းတောက်မှတ်စုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။မင်္ဂလာညချမ်းပါရှင်။ VOA ရဲ့တင်းလာညပိုင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းတူမီတာ1925နဲ့32တူကနေထိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့ VOA မြန်မာပိုင်းတင်းလာညအပတ်စဉ်ကဏ္ဍတွေကသတင်းတောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်။မြန်မာနိုင်ငံမှာ2020အထွေထွေရွေးကောက်ပွဲကျင်းပခဲ့တာအခုဆိုရင်တစ်နှစ်ပြည့်ခဲ့ပြီဖြစ်ပါတယ်။၅နှစ်တကြိမ်ကျင်းပတဲ့ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲရလဒ်ကိုလက်မခံမဲစစ်ကောင်စီဘက်ကအာဏာသိမ်းထားစေအခြေအနေမှာရှိနေတာပါ။တိုင်းပြည်ရဲ့အရေးတစ်ခုအတွက်ပြီးခဲ့တဲ့ရွေးကောက်ပွဲမှာဆန္ဒမဲပေးခဲ့တဲ့သူတွေရဲ့အခုလက်ရှိအခြေအနေပေါ်မှာသူတို့ရဲ့သဘောထားဘယ်လိုရှိပါသလဲ။ဒီအခြေအနေတွေကိုတော့သတင်းတောက်မှတ်စုအစီအစဉ်မှာမတ်အေးတန်နာကျော်ကတင်ဆက်ပေးထားပါတယ်ရှင်။
ပြည်တွင်ရွေးကောက်ပွဲကျင်းပခဲ့တာအခုဆိုရင်တင့်တင့်ပြေးခဲ့ချိန်မှာတော့နိုင်ငံမှာအမဲနိုင်ရရွေးကောက်ခံအစိုးရရဲ့အုပ်ချုပ်မှုမဟုတ်ဘဲနဲ့စစ်အာဏာရှင်လက်အောက်ကြားရောက်နေတဲ့အတွက်အနာဂတ်ကိုအထူးစိုးရိမ်နေလို့မဲဆန္ဒရှင်တွေကပြောနေတာပါစစ်ကောင်စီကဒီ၅နှစ်တကြိမ်ကျင်းပတဲ့ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲရလဒ်ကိုလက်မခံဘဲအာဏာသိမ်းခဲ့တာဖြစ်ပါတယ်ဒီမိုကရေစီတိုင်းပြည်တစ်ခုပေါ်ဆောင်နိုင်ဖို့ရည်တံဆန္ဒမဲပေးခဲ့ကြတဲ့သူတွေအာဏာသိမ်းစစ်ကောင်စီလက်အောက်ကြုံတွေ့နေရတဲ့အခြေအနေတွေပေါ်မှာဘလို့သဘောထားတွေရှိပါလဲဒီတစ်ပတ်သတင်းတောက်မှတ်စုအစီအစဉ်မှာတင်ပြကြပါမယ်ကျွန်မအေးသနာကျော်ပ
ါကျွန်တော်တို့ပြည်သူဆန္ဒနဲ့ချက်ပေါ်လည်းရတာတော့လက်ခံဒါတော့ဒီလိုမှငင်းပယ်လို့မရလက်ခံ
ပြီးခဲ့တဲ့2020နိုဝင်ဘာလ10ရက်နေ့ကပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲကျင်းပခဲ့တာအခုဆိုရင်တစ်နှစ်ပြည့်ခဲ့ပါပြီမဲအများဆုံးရသူအနိုင်ရစနစ် FPTP ကိုကျင့်သုံးခဲ့တဲ့အဲ့ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကမဲအပြတ်တန်နဲ့အနိုင်ရခဲ့တာပါဒါမဲ့လည်းအဲ့ဒီရွေးကောက်ပွဲမှာမဲမတမာမှုရှိခဲ့တယ်ဆိုတဲ့အကြောင်းပြချက်နဲ့စစ်တပ်ကအာဏာသိမ်းခဲ့ပါတယ်ရန်ကုန်မြို့ကမဲဆန္ဒရှင်တဦးကတော့အနာဂတ်မျှော်လင့်ချက်တွေကြောင့်ဆန္ဒမဲပေးခဲ့ပေမဲ့လည်းအခုလက်ရှိနိုင်ငံတွင်ဖြစ်နေတဲ့အခြေအနေတွေကြောင့်တော်တော်မျှော်လင့်ချက်မဲ့နေတာပါ
အခုချိန်လေးကကိုခက်ခက်ခဲခဲပေးခဲ့ရတဲ့မဲကိုအခုလိုမျိုးဟိုမတရားမတမောင်မှုနဲ့ဒါမျိုးအနိုင်ကျင့်နေပေါ့ဒီအနိုင်ကျင့်တဲ့ပုံစံမျိုးနဲ့အာဏာသိမ်းတဲ့အတွက်ကြောင့်မလို့ခံစားရခံစားချက်ကတော့တော်တော်မှစိုးတယ်နောက်တစ်ခုကပါလဲဆိုအနာဂတ်ပျောက်သွားတယ်လို့ခံစားရတယ်ဒါကတော့ဒါလူငယ်တိုင်းလည်းအဲ့လိုခံစားရတယ်လို့မျိုးညီမတို့လိုလူလက်ပိုင်းနေတယ်အဲ့တိုင်းခံစားရတယ်အနာဂတ်ပျောက်သွားတယ်ပေါ့လေဘာကြောင့်ဒါမျိုးလုပ်ခဲ့ရတယ်ပေါ့ဆိုတော့သူလောက်ခဲ့တဲ့ရွယ်ချက်တည်းလေအခုတည်းထိဒါ6လကာလရှိခဲ့ပြီပေါ့နော်အခုတည်းထိလေကောင်းမွန်တဲ့အပြောင်းလဲမျိုးမဖြစ်လာတဲ့အပြင်အများနဲ့အကြောက်တရားပြန်ပြီးတော့ဟိုမျိုးဆက်တစ်တည်းအတွက်လည်းမကောင်းတာပါလေဆိုအကြောက်တရားကြီးပြန်ဖြစ်လာတယ်ဟိုဟိုမတရားမှုတွေပြန်ဖြစ်လာတယ်နောက်မတည်ငြိမ်ဘူးပေါ့နော်အစိုးဆုံးကတော့အသက်အိုရင်စည်းစိမ်ဆိုတဲ့ဟာမျိုးကဘလို့မှဟိုဟိုဒီနေ့နဲ့မနဲ့ပြန်တော့မှဟိုလုံးယုံယုံကြည်ကြည်လုံးလုံးကြုံကြုံနဲ့တော့မနေရတော့ဘူးပေါ့နော
်ပြီးခဲ့တဲ့ရွေးကောက်ပွဲမှာ NLD ပါတီကမဲဆန္ဒနဲ့82ရာခိုင်နှုန်းကျော်အနိုင်ရရှိခဲ့ပါတယ်အနိုင်ရသူ NLD ပါတီအနေနဲ့ပထမအဆုံးလွှတ်တော်အစည်းအဝေးစတင်မဲ့ဖေဖော်ဝါရီလ1ရက်နေ့မှာပဲစစ်တပ်ကအာဏာသိမ်းခဲ့ပါတယ်ပါတီခေါင်းဆောင်တွေနဲ့အဖွဲ့ဝင်တွေကိုဖမ်းဆီးအရေးယူတာတွေရှိနေပေမဲ့တချို့လွတ်မြောက်သူတွေအနေနဲ့လည်းအခက်အခဲအတားအဆီးတွေရှိနေတဲ့ကြားကစစ်အာဏာရှင်စနစ်အောက်ကအပြေးတိုင်လွတ်မြောက်ဖို့နဲ့ Federal Democracy ပြည်ထောင်စုပေါ်ပေါက်လာဖို့တိုင်းသားတွေနဲ့ညှိနှိုင်းဆောင်ရွက်သွားမယ်လို့ပြောထားပါတယ်။ February 1ရက်နေ့ကစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ရွေးကောက်ပွဲမှာအနိုင်ရထားတဲ့ NLD လွတ်တော်ကိုယ်စားလှယ်တွေစုပေါင်းပြီးတော့ပြည်သူ့လွတ်တော်ကိုယ်စားပြုကော်မတီ CRPH ကိုဖွဲ့စည်းခဲ့ကြပါတယ်။မြန်မာနိုင်ငံမှာ Federal Democracy ပြည်ထောင်စုပေါ်ပေါက်အောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပါတီရဲ့ဗဟုလုံမှုဆောင်အဖွဲ့ကပြောခွင့်ရသူတို့ဖြစ်တဲ့ဦးအောင်ကြည်ညွန့်ကပြောပါတယ
်လက်ရှိအချိန်မှာအခုတိတဲ့အတိုင်းပဲကျွန်တော်တို့ကဒီကြားကာလအနေထားနဲ့တော်လန်နေဈေးကာလတွေမှာဖြစ်တဲ့အတွက်ကြောင့်မလို့အနာဂတ်ကာလရဲ့ဘယ်လိုအခြေအနေမျိုးမှာဖြစ်မယ်ဆိုတဲ့အမျိုးကတော့အခုကျွန်တော်တို့အတိအကျပြောလို့ကျွန်တော်တို့မရနိုင်သေးဘူးဒါမှမဟုတ်ကျွန်တော်တို့ဒီမှာ NUCC ကနေပြီးတော့ charter ရေးဆွဲထားပြီးတဲ့အခါမှာစစ်ကောင်စီမရှိတော့ဘူးဆိုတဲ့နောက် ပိုင်းပေါ်ပေါက်လာတဲ့အခင်းအကျင်းအပေါ်မှာမူတည်ပြီးတော့မြန်မာနိုင်ငံမှာတကယ့် Federal Democracy ဖြစ်ဖို့ရအတွက်တိုင်းရင်းသားတွေနဲ့အများဆုံးညှိနှိုင်းပြီးတော့ဆောင်ရွက်သွားရမယ်အခြေခံလမ်းကြောင်းအတိုင်းပဲသွားမယ်ဘယ်လိုအသေးစိတ်တွေဖြစ်မလဲဘယ်လိုအသေးစိတ်တွေဆောင်ရွက်မလဲဆိုတာတော့အခုချိန်မှာပြောလို့မရသေးဘူးပေါ့လေနော
်2020ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာတနိုင်ငံလုံးဆန္ဒမဲပေးခွင့်ရှိသူ38တန်းကျော်ရှိခဲ့ပြီးတော့ပထမဦးဆုံးအကြိမ်ဆန္ဒမဲပေးခွင့်ရှိတဲ့သူလူငယ်မဲဆန္ဒရှင်က5တန်းကျော်ပါဝင်ပါတယ်။အသက်18နှစ်ပြည့်လို့ပထမဦးဆုံးအကြိမ်မဲပေးခဲ့တဲ့လူငယ်တူကလည်းသူပါဝင်လူငယ်တွေရဲ့အနာဂတ်နဲ့ပတ်သက်ပြီးတော့စိုးရိမ်ပူပန်နေတာပါ
။လူငယ်တွေတော့ဆိုတော့ကျွန်တော်ကတိုင်းပြည်မှာဒါကဟိုတိုင်းပြည်ကောင်းမှဟိုလူငယ်တွေလည်းဟိုအများကြီးခွန်ရမ်းနေကြတယ်လူငယ်ရဲ့အနာဂတ်လည်းပိုကောင်းပါလိမ့်မယ်။ဒီကျွန်တော်ကျွန်တော်တိုင်းပြည်ရဲ့ပြည်စည်းသွားပြီဖြစ်တဲ့ကျွန်တော်ဒီချိန်မှာလူငယ်တွေနေရတော့ဟိုလူငယ်တွေရဲ့အနာဂတ်ကကျွန်တော်တိုင်းပြည်အနာဂတ်ကောင်းဖို့ပုံပြီးတိုက်ပွဲဝင်နေကြရတယ်လို့ကျွန်တော်ပြောချင်ပါခင်ဗ
ျစစ်ကောင်စီကအစိုးရအာဏာသိမ်းယူထိန်းချုပ်ထားပေမဲ့လွှတ်တော်ကိုယ်စားလှယ်တွေမရှိတာဟာပြည်သူတွေအတွက်နောက်ထပ်နှင်းနာမှုတစ်ခုဖြစ်တယ်လို့ဆန္ဒမဲပေးခဲ့ကြတဲ့သူတွေကပြောပါတယ်မွန်ပြည်နယ်မော်လမြိုင်ဒေသခံအမျိုးသမီးတူကလည်းပြည်သူတွေရဲ့ဆန္ဒကိုအကောင့်ထဲဖော်ပြမဲ့လွှတ်တော်ကိုယ်စားလှယ်ကိုသူ့အနေနဲ့မဲပေးခဲ့ပေမဲ့လည်းထင်သလိုမဖြစ်ခဲ့တဲ့အတွက်ပြည်သူတွေအတွက်အကူအညီမဲနေရတယ်လို့ဆိုပါတယ
်။ရှိခဲ့ရင်တော့ဒီကိုဒေတာရဲ့အကောင့်ကိုဟိုแชร์လုပ်မယ်။ဟိုတိုင်းကိုကမှအဆင်ပြေတာတူတန်းချောင်းလို့ရတာဒါဆိုမြင့်နေတဲ့ဒီလွှတ်တော်ရှိတဲ့အချိန်ကစားလို့ရတယ်ဖြည့်ရှင်းရမယ်ဆိုတော့သူတို့နဲ့ကြွားပြီးတော့မှအပြင်ပြင်လာတော့ကောင်းလို့ရတယ်အခုကျတော့အမရှိတဲ့ခါကျတော့ကျွန်တော်ဖြစ်တာချင်းရှင်းနေတယ်ဥပဒေကြီးအဲ့ဒီလိုပုံစံဖြစ်တယ်ကိုယ်ကနေအထူးသာမနေတည်ပြီးဆက်အလုပ်လုပ်ဆောင်ရမှာလို့ခေါ့
2020ရွေးကောက်ပွဲရလဒ်ကိုဖျက်သိမ်းခဲ့တဲ့စစ်ကောင်စီကတော့ရွေးကောက်ပွဲအစ်တလုပ်ပေးမယ်လို့ကတိပြုထားတာပါစစ်ကောင်စီခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်ကလည်းနိုင်ငံရေးပါတီတချို့နဲ့ပြီးခဲ့တဲ့ရက်ပိုင်းတွေတွင်မှတွေ့ဆုံပြီးတော့လွှတ်တော်ထဲမှာအချိုးကျကိုစားပြုနိုင်တဲ့ PR စနစ်ပေါ်ပေါက်လာဖို့ကြိုးပမ်းနေပါတယ်။ PR စနစ်နဲ့ပတ်သက်လို့တွဲဆောင်ဆွေးနွေးပွဲမှာနိုင်ငံရေးပါတီတွေစီကနေလဲ UEC ကအကြံပြုချက်တွေတောင်းခဲ့တယ်လို့ပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USTP ပြောခွင့်ရဒေါက်တာနန္ဒာလှမြင့်ကပြောပါတယ်
။ကျွန်တော်တို့နိုင်ငံရေးပါတီဖြစ်တဲ့ဖြစ်တဲ့အခါကျတော့တောင်းရင်ရှိတဲ့ UEC ကနေတော့မှပဲစနစ်ပြောင်းလို့ဖြစ်ဖြစ်ကျွန်တော်တို့ကတော့ဒုတိယစနစ်နဲ့ပေါ်ဒီကမှာဒီကောက်ပွဲကျွန်တော်ဝင်ရောက်ရှင်းပြတဲ့နိုင်ငံရေးပါတီဖြစ်တဲ့အတွက်ဒီစနစ်ပဲကျင်းသုံးခြင်းကိုကျွန်တော်တို့ကတော့နိုင်ငံရေးပါတီဒီအနေနဲ့တော့ဒီတရားမျှတစွာမှမကြင်ကြင်နဲ့ရုပ်သားနဲ့ဝင်ရောက်ရှင်းပြကြမှာပေါ့လေ
ရွေးကောက်ပွဲရလဒ်ကိုလက်မခံပဲအာဏာသိမ်းထားတဲ့ကိုလတာကာလအတွင်းမှာတော်လရင်အင်အားစုတွေရဲ့သဘောထားစုစည်းနိုင်တာဟာလည်းရလဒ်ကောင်တစ်ခုဖြစ်တယ်လို့နိုင်ငံရေးအင်အားစုတွေကပြောပါတယ်အထွေထွေရွေးကောက်ပွဲကျင်းပခဲ့တာတနှစ်ပြည့်ကာလရောက်လာတယ်လို့ရွေးကောက်ပွဲရလဒ်ကိုလက်မခံမင်းနဲ့အာနာတင်ထားတဲ့စစ်ကောင်စီဘက်ကတော့ရွေးကောက်ပွဲအစ်တစ်ခုကျင်းပဖို့ပြင်ဆင်နေတာဖြစ်ပါတယ်ရှင်။ကျွန်မအေးသနာကျော်ပ
ဒီနောက်မှဆုအစီအစဉ်ပြီးမှာတော့ခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။နိုင်ငံသားငွေကြီးလဲလှယ်မှုအတွက်ဝယ်ဈေးနှုန်းရောင်းဈေးနှုန်းတွေကိုမြန်မာနိုင်ငံတော်ဗဟိုဘဏ်ကပြန်ပြီးတော့တတ်မှတ်လိုက်ပါတယ်။နိုင်ငံသားငွေကြီးအလွန်ကျွံဈေးတက်မှာဆိုတာကြောင့်အခုလိုကန့်သက်တာဖြစ်ကြောင်းဗဟိုဘဏ်တာဝန်ရှိသူတွေကပြောဆိုပေမဲ့ဗဟိုဘဏ်ရည်ရွယ်တဲ့အတိုင်းဖြစ်လာပါမလား။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်သိန်ကြီးထိုက်ကတင်ပြထားပါတယ်ရှင်။
နိုင်ငံသားငွေရောင်းအပွဲမှာဗဟိုဘဏ်ကနေ့စဉ်သတ်မှတ်တဲ့ရည်ညွှန်းဈေးနှုန်းရဲ့3.5%ခန့်နှုန်းအတိုးအလျှော်နဲ့အရောင်းဝယ်လှုပ်ချဖို့နိုဝင်ဘာလ9ရက်နေ့မှာဗဟိုဘဏ်ကပြန်လည်စည်းကမ်းတင်ချလိုက်ပါတယ်။ဒီသတ်မှတ်ချက်အရအမေရိကန်ဒေါ်လာကိုနိုဝင်ဘာလ10ရက်နေ့ကဗဟိုဘဏ်ရည်ညွှန်းဈေး1,986ချက်ဖြစ်တာကြောင့်ဒေါ်လာကို10ချက်ကျော်ဝန်းကျင်အတိုးအလျှော်နဲ့တရဝင်းအရောင်းဝယ်လှုပ်ခွင့်ရတာဖြစ်ပါတယ်။နိုင်ငံသားငွေဈေးတက်သွားမှာကိုကန့်သက်တာဖြစ်ကြောင်းဗဟိုဘဏ်ဒုတိယဥက္ကဋ္ဌဦးဝင်းတော်က VOA ကိုပြောပါတယ
်ဒီလေကြီးဘဏ်นี่ဒီလေကြီးရတဲ့ဒါမှဖြစ်မနေချင်ကြဘူးနောက်ကုန်ပြည့်နေပြီးတော့မနေချင်ဘူးအားလုံးပါပါဒီသိနေမှုတစ်ခုလောက်တော့ပါပဲဈေးကွက်ဈေးမှာလုံးချုံပြည့်တယ်မှာမရှိအောင်လိုက်လာတစ်ခုနေနဲ့ဒါ limit တစ်ခုပေါ့နော
် AD လိုင်စင်ရဘဏ်ဆိုတာကတော့နိုင်ငံသားသုံးငွေချေရောင်းဝယ်ဖောက်ကားခွင့်ရထားတဲ့ဘဏ်တွေကိုဆိုလိုတာဖြစ်ပါတယ်။ MC လိုင်စင်ကတော့နိုင်ငံသားငွေရောင်းဝယ်လိုင်စင်ရထားသူတွေကိုပြောတာပါ။ မြန်မာနိုင်ငံတွင်နိုင်ငံခြားငွေကြေးဈေးကွက်မှာဗဟိုဘဏ်ရဲ့ရည်ညွှန်းဈေးနဲ့ရောင်းဝယ်လုပ်ကြရတာကအထူးအဆန်တော့မဟုတ်ပါဘူး။အရင်သမ္မတဦးသိန်းစိန်လက်ထက်2012-2013ဘဏ္ဍာနှစ်ကစလို့ဗဟိုဘဏ်ကရည်ညွှန်းဈေးနှုန်းသတ်မှတ်ချက်နဲ့တရဝင်းနိုင်ငံခြားငွေရောင်းဝယ်တွေလုပ်ခဲ့ပါတယ်။အဲ့ဒီအချိန်ကစလို့နိုင်ငံခြားငွေတရဝင်းလဲလှယ်ရောင်းဝယ်ကြတဲ့လုပ်ငန်းများဟာဗဟိုဘဏ်သတ်မှတ်ဈေးနှုန်းရည်ညွှန်းဈေးနှုန်းရဲ့3.8% ရာဂိုင်းနှုန်းအတိုးအလျှော်နဲ့အရောင်းအဝယ်လုပ်ကြပါတယ်။3.8% ရာဂိုင်းနှုန်းအရဆိုရင်တော့ဗဟိုဘဏ်သတ်မှတ်ဈေးနှုန်း1,000ကျပ်တိုင်းမှာ8ကျပ်အတိုးအလျှော်လုပ်နိုင်တာဖြစ်ပါတယ်။ဒါပေမဲ့2021ခုနှစ်ဆီယနာသိမ့်ပြီးနောက်ပိုင်းနိုင်ငံခြားငွေကြေးအထူးသဖြင့်အမေရိကန်ဒေါ်လာဈေးကကျပ် 2,000 ကျော်အထိဈေးတက်သွားပြီးတဲ့နောက်ပိုင်းမှာတော့ဗဟိုဘဏ်ကနိုင်ငံခြားငွေလဲနှုန်းကိုထိနှိုင်ရေးနှီးမျိုးစုံနဲ့ဆောင်ရွက်လာပါတယ်။အမေရိကန်ဒေါ်လာကိုမြန်မာငွေ1,900ကျပ်လောက်မှထိန်းထားနိုင်ဖို့လုပ်မယ်အကြောင်းဗဟိုဘဏ်ဥက္ကဋ္ဌဦးဝင်းတော်က VOA ကိုစက်တင်ဘာလ2ရက်နေ့မှာပြောပါတယ
်။ကိုလိုချင်လို့ဈေးကိုထိန်းထုတ်လို့မရဘူး။ဒါတော့ဖက်ပြင်းတဲ့ဈေးတစ်ခုပေါ်မှာဒေရောင်းဝယ်ပြောင်းရင်ဘယ်လိုဖြစ်နေဒေါ်လာဈေးမြန်မာဦးနဲ့ဒီကန်နဲ့ကိုယ်ဈေးလေးပဲမြန်မာအောင်တော့ဈေးရပါဘူး။တော့ကျန်းကျင်းရတော့ကျွန်တော်ကပေါက်ခွေရသေးပါလေရှိအောင်ကျွန်တော်တို့သိမှုရထားပါဘူ
းဒီနောက်စက်တင်ဘာလ10ရက်နေ့မှာတော့နိုင်ငံခြားငွေကြေးရောင်းဈေးဝယ်ဈေးကွာဟချက်သတ်မှတ်မှုပြဖြက်ခြင်းဆိုပြီးဗဟိုဘဏ်ဒုတိယဥက္ကဋ္ဌဦးဝင်းတော်လက်မှတ်ရေးထိုးထုတ်ပြန်ပါတယ်နိုင်ငံခြားငွေကြေးရောင်းဝယ်လုပ်ကြသူတွေဗဟိုဘဏ်ရည်ညွှန်းဈေးရဲ့3.8%ဂိုင်းနှုန်းအတိုးအလျှော်နဲ့လုပ်ဖို့မလိုတော့ဘူးဆိုတဲ့ကြေညာချက်ဖြစ်ပါတယ်ဒါပေမဲ့လည်းဒီကြေညာချက်ထုတ်ပြီး2လနီးပါးအကြာနိုဝင်ဘာလ9ရက်နေ့မှာပဲဗဟိုဘဏ်သတ်မှတ်ရည်ညွှန်းဈေးနဲ့အရောင်းဝယ်လုပ်ကြဖို့ပြန်ပြီးတော့ညွှန်ကြားလာပါတယ်ဒီကြေညွှန်ကြားတာမှာတော့အတိုးအလျှော်လုပ်နိုင်တဲ့ပမာဏကိုလည်းလျှော့လိုက်ပါတယ်အရင်ကကျပ်1000ကို8ကျပ်အတိုးအလျှော်လုပ်နိုင်တာကနေအခုအခါမှာကျပ်1000အတွက်5ကျပ်အတိုးအလျှော်လုပ်ဖို့ဖြစ်ပါတယ်ဘိုးဘန်းရဲ့ကန့်သက်ချက်တဲ့ဟာလက်တွေ့မကြဘူးလို့ရှုမြင်ကြသူတွေလည်းရှိပါတယ
်။ဒီဥပဒေထုတ်လိုက်လူတွေကြောက်ငယ်ကြောက်လို့ရှိရင်ဘာဖြစ်လဲ။အဲဈေးရကြမှာပေါ့
။ဦးစိန်ထေဟာအမေရိကန်အခြေစိုက်စီးပွားရေးပညာရှင်တဦးဖြစ်ပါတယ
်။ခဏပဲကြာမှာပဲ။ဘာဖြစ်နိုင်တယ်လဲဆိုရင်ကောင်းပြီအခုသူတတ်မှတ်တဲ့ဈေးက1900 something ပေါ့ဗျာ။ဆိုလို့ရှိရင်နော်နည်းနည်းလေးကိုတော့ဝယ်တဲ့နေရာမှာနည်းနည်းနေရာဒါသူတို့နှုံးတဲ့ခုန0.5% နဲ့အဝယ်ပြမယ်ရောင်းရင်လည်းပမာဏနည်းနည်းကိုတော့အခုနှုံးလေးနဲ့တော့ရောင်းပေးမယ်တိုးတော့ရောင်းစရာမရှိတော့ပါဘူးဆိုပြီးတော့မှဘာဖြစ်လာဆိုတော့အဲအရောင်းပိတ်လိုက်မှာပေါ့ပိတ်ရင်ဘာအကျိုးဆက်ဖြစ်လာမှာဆိုတော့မှောင်ကိုနော်ဒေါ်လာအပြည့်မှာမှောင်ကိုရောင်းတဲ့စနစ်ပေါ်လာမှာပဲ
ဗဟိုဘဏ်ရဲ့ဒီကြေညာချက်ထွက်လာပြီးနောက်မှာတော့ပြင်းပပေါက်ဈေးနဲ့ဗဟိုဘဏ်သတ်မှတ်ဈေးနှုန်းကအကြမ်းပြင်းဒေါ်လာကို200ချက်လောက်ကွာဟနေတာကြောင့်အရောင်းမရှိဘဲဝယ်လို့သူတွေများလာပါတယ်နိုင်ငံတော်ကငွေလဲကောက်တာရီမှာလဲဝယ်လို့ရသည်မပြန်ရောင်းပေးမှာဖြစ်ကြောင်းအသိပေးထားပါတယ်ဘိုးဘန်ဘက်ကနိုင်ငံခြားငွေကြေးစင်းနှုံထိန်းချုပ်နိုင်ရေးကြိုးပမ်းလာတဲ့အချက်ဟာနိုင်ငံရဲ့အရန်ငွေကြေးမလုံလောက်မှုဖြစ်လာနိုင်တဲ့အခြေအနေကြောင့်လို့လဲစီးပွားရေးပညာရှင်ဦးစိန်ထေးကယူဆပါတယ
်အဲ့ဒီကုန်သွယ်မှုတွေကျလာတဲ့အခါမှာအရန်ငွေကြလာအရန်ငွေကြလာရင်သူတို့စီမှာအရန်ငွေရှိလို့ရှိရင်ဘယ်ဟာနဲ့ပြန်သွန်းမလဲအင်ပို့ကသွန်းရမယ်လေဒါကြောင့်ခုလောလောဆယ်လုပ်လာတာကသူတို့ကဘာဖြစ်လာလဲဆိုဒီကုန်သွယ်မှုနဲ့ပတ်သက် Facebook အန်နီကရတဲ့ငွေကိုတလားအတွက်မှာဘူဘန်ကိုပြန်သွန်းမှာဒါပတ်ဆိုင်ကိုလက်ထဲမရှိလို့ပြန်စုတာ revenue ပြန်ယူတာပေါ့နောက်တစ်ခါသွန်းငွေတွေအရင်တော့ကပြီးခဲ့တဲ့ကာလ9နှစ်ကာလမှာဆိုအင်ပို့ကများတာဗျဒါနောက်20မှာဆိုလို့ရှိရင်ဒေါ်လာ3,500ဘူတီဒီသွန်းကုန်ကပုံများတာအခုသွန်းကုန်ကိုရှော့ချလာတယ်သူကပို့ကုန်ကကြတော့သွန်းကုန်ရှော့မှမရှော့ရင်ကြရင်အဲ့အရန်ငွေရော့ရော့လာချေစရာမရှိဘူးပေါ့ဒါကြောင့်မို့လို့အဲ့လိုဖြစ်လာတာ
တချိန်တည်းမှာပဲ2019ခုနှစ်အတွင်းပို့ကုန်တင်ပို့ထားပြီးပို့ကုန်ရငွေစည်ရင်မရှင်းကြသေးတဲ့ကုမ္ပဏီ600ကျော်ကလည်းရက်ပေါင်း30အတွင်းစည်ရင်ရှင်းကြဖို့နိုဝင်ဘာလ2ရက်နေ့မှာကြေညာခဲ့ပြီးဒီကြေညာချက်ဟာဆိုရင်နိုင်ငံခြားငွေကနေမြန်မာကျပ်ငွေပြောင်းလဲဖို့ကြေညာတာမဟုတ်ဘူးလို့ဗဟိုဘဏ်ရဲ့နိုင်ငံခြားသုံးငွေစီမံခန့်ခွဲရေးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဒေါ်မေတိုးဝင်းက VOE ရဲ့မေးမြန်းမှုကိုစာရေးအကြောင်းပြန်ပါတယ်။ပို့ကုန်ရငွေစည်ရင်ရှင်းဖို့ကြံတဲ့ကုမ္ပဏီ663ခုရှိနေပြီးဒီကုမ္ပဏီတွေအနေနဲ့ပို့ကုန်ရငွေနဲ့ပတ်သက်လို့သတ်မှတ်ချက်အတွင်စည်ရင်မရှင်းပါကအေးအေးယူမယ်လို့လည်းပြောဆိုထားပါတယ်ရှင်
။အ
သိနေထိုက်ပါရှင်။အခုဆက်ပြီးတော့တနင်္လာနေ့တိုင်းတင်ဆက်နေကြဘလော့ဂါရီပြောသမျှအစီအစဉ်ကိုလှည့်ပေးကြပါရစေ။ကင်မရာရီဆင်ဆာရီအခြေအနေတပြေးညီပေါင်းဆက်ပြသနိုင်တဲ့နည်းပညာတွေစုပေါင်းပြီးတော့ Digital ကိုဘွားပုံရိပ်ဖန်တီးပြသတဲ့ပြပွဲတစ်ခုရုရှားနိုင်ငံမှာပြသနေပါဗျ။နည်းပညာတွေနဲ့ဖန်တီးထားတဲ့အထူးမျက်နှာပြင်ပေါ်မှာအပြင်မှာကိုလှုပ်ရှားနေတယ်လို့ကိုရဲ့ Digital ပုံရိပ်ကလှုပ်ရှားနေတာကိုမြင်ရမယ်။ဒီပြပွဲအကြောင်းကိုတော့ AP သတင်းကိုအခြေခံပြီးတော့မဆုမြတ်မွန်ကတင်ပြပေးထားပါတယ်ရှင်။
ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့ကအမှုပညာပြကန်းတစ်ခုမှာ digital နည်းနဲ့ဖန်တီးထားတဲ့အမှုပညာတွေကိုပြပွဲလုပ်ပြသနေပါတယ်။ digital twins ဆိုတဲ့ကောင်းစင်နဲ့ပြသနေတဲ့ပြကန်းတဲ့ကိုဝင်လိုက်တာနဲ့အေယာမမျက်နှာပြင်ကြီးတွေပေါ်မှာကွန်ပျူတာနဲ့ဖန်တီးထားတဲ့ရွေးရှားနေတဲ့ digital အမှုပညာတွေကိုမြင်တွေ့ရမှာဖြစ်ပါတယ်။ပို့ထူးတာကတော့ကိုယ့်ရဲ့ပုံတူကိုယ်ပွား digital ပုံရိပ်တွေကပါအဲ့ဒီ digital အမှုပညာတွေမှာထင်ဟပ်ပေါ်နေပါတယ်။ကိုယ့်ရဲ့လှုပ်ရှားမှုတွေအတိုင်းကိုယ့်ရဲ့ digital ကိုဘွားပုံရိပ်ကလိုက်ပြီးတော့လှုပ်ရှားနေတာပါ။
А вот это тот мир, который я хотела показать, в котором вы можете взаимодействовать ещё с частицами.
အခုကျွန်မတခုလုပ်ပြပါမယ်နော်။အားလုံးကိုယ့်ရဲ့ချိတ်ဆက်ထားပြီးဖန်တီးထားတဲ့ကဘာတွေကအရာတွေနဲ့ကျွန်မတို့အပြန်အလှန်တုံ့ပြန်မှုရှိရဲဆိုတာအခုမြင်နေရတဲ့အတိုင်းပါပဲ။အခုလိုအမုံလေးတွေလွင့်သွားတယ်လို့လှုပ်လို့ရတယ်။သူတို့လှုပ်ရှားသွားအောင်ကျွန်မတို့လှုပ်လို့ရပါတယ
်။ဒီပြကန်ရဲ့အကြီးအကဲအိုကဖြစ်ပါတယ်။computer screen လို့နိုင်ရန်အပြည့်ဖြစ်နေတဲ့မျက်နှာပြင်ကြီးပေါ်ကလွင်မြောနေတဲ့ပွင့်ပတ်လေးတွေလိုအရာတွေကိုသူ့ရဲ့လက်နဲ့ဟိုဘက်ဒီဘက်လွင့်သွားအောင်လှုပ်ပြပြီးတော့ပြောပြနေတာပါအခုလိုပြပွဲမျိုးဒါကအစာပဲရှိသေးတယ်လို့လည်းသူကဆိုပါတယ်
безусловно медиа искусство и цифровое искусство в России уже было в рамках отдельной
программы digital ni ne phan ti ye anu pinya re shi ni ba bi pya dai twi anu pinya pya kan re ma နှစ်တကြိမ် digital ဥပညာပြပွဲတွေလည်းလုပ်နေကြပါတယ်။အဲ့ဒီပြပွဲမျိုးတွေကိုစနစ်တကျလုပ်မယ်ဆုံးဖြတ်ပြီးအခုပွဲကိုလှုပ်ကြပါ။ကွန်ပျူတာနဲ့ဖန်တီးတဲ့ဥပညာလောကမှာအောင်မြင်မှုရနေပြီဆိုတာပြသဖို့ပထမဆုံးဆုံးဖြတ်ဖြစ်ပါတယ်။ဒီဇင်ဘာလကျရင်နာမည်ကြီးဥပညာရှင်တွေရဲ့ပြပွဲတစ်ခုလည်းလုပ်အောင်မှာပါ။အခုပွဲလုပ်ရတဲ့နောက်ရွယ်ချက်တစ်ခုကတက်သစ္စာဥပညာရှင်တွေကိုပံ့ပိုးကူညီနိုင်ဖို့ဖြစ်ပါတယ်။ရှင်းနှစ်အတွက်အငယ်တန်း graphic designer နဲ့media artist လူပညာရှင်တွေကိုဝင်ပြိုင်ဖို့ဖိတ်ခေါ်သွားမှာပ
ါကင်မရာတွေဗီနီယာပါရှိတယ်ဆိုတာသိနိုင်တဲ့ sensor တွေရတဲ့အချက်အလက်အားလုံးကိုအချိန်နဲ့တပြေးညီပေါင်းဆက်ဖော်ပြပေးနိုင်တဲ့ဒီပညာတွေကြောင့်ပြကန်းလာကြည့်သူတွေရဲ့ digital ကိုဘွားပုံရိပ်တွေကိုချက်ချင်းဖန်တီးပေးနိုင်တာဖြစ်တယ်လို့ဒီပြပွဲမှာပါဝင်တဲ့ digital media လူပညာရှင်တစ်ယောက်ဖြစ်တဲ့ Maxim က video call ပေါ်ကနေရှင်းပြပါတယ
် Yes Lee попытаться просто объяснить что происходит находятся камеры которые смотрят но смотрят не глазами
လူဝေဆုံးအရှင်းဆုံးရှင်းပြရမယ်ဆိုရင်တော့ဗျာကင်မရာတွေကလှူရှားမှုတိုင်းကိုစောင့်ကြည့်ရိုက်ကူးနေတယ်သူတို့မြင်ရတာကကျွန်တော်တို့ခင်ဗျားတို့မျက်လုံးတွေကမြင်ရတာမျိုးနဲ့တော့မတူပါဘူးကင်မရာကနေ၃ဘက်မြင်ပုံရိပ်ထင်စေတဲ့ pixel ပေါင်းတန်းနဲ့ချီပြီးစက္ကန့်တိုင်းမှာပို့ပေးပါတယ်အဲဒါကြောင့်ပတ်ဝန်းကျင်မှာဘာတွေဖြစ်နေသလဲဆိုတာအချိန်နဲ့တပြေးညီတရုပ်ပြနိုင်တဲ့ဤပညာကကိုဘွားပုံဒုတယ်ပုံရိပ်မျိုးဖန်တီးပေးတာပါ
အခန်းထဲမှာတပ်ထားတဲ့ကင်မရာတွေ sensor တွေကအခန်းထဲကိုရောက်လာသူတွေရဲ့လှုပ်ရှားမှုကိုနေဟန်ထားအားလုံးကိုမှတ်ယူနေတာပါ digital မျက်နှာပြင်ကြီးပေါ်ကကိုယ့်ရဲ့ digital ကိုဘွားပုံရိပ်ကကိုယ့်ကိုပြန်မြင်နေရတာပါလို့သူကပြောပါတယ
် This наверное мы попытались стереть вот эту грань где здесь просто вот артистизм а здесь технология
အနုပညာဖန်တီးမှုနဲ့နည်းပညာဖန်တီးမှုကြားမှာကွာမှုမရှိဘူးဆိုတာကိုကျွန်တော်တို့ကပြသဖို့ကြိုးစားတာပါဒီ project မှာလူတွေအများကြီးပါဝင်လုပ်ထားကြပါတယ် digital ကိုဘွား digital twins တွေဖန်တီးပြီး digital ကဘာတွေကိုလူတွေရောက်သွားသလိုဖြစ်အောင်ကျွန်တော်တို့ရည်ရွယ်လုပ်ထားတာပ
ါ digital twins ပြပွဲလာကြည့်သူတွေကလည်းအခုလိုမျိုးစမ်းသစ်ဖန်တီးမှုတွေကိုအံ့ဩသဘောကျနေကြပုံရပါတယ်
возможно да новое современное искусство наверное
ဒါကမှ modern art လို့ပြောလို့ရအောင်ရနိုင်ပါတယ်ဒီလိုအသက်ဆန်းဖန်တီးမှုမျိုးလူတွေပုံမြင်ပိုသိဖို့လိုတယ်လို့ကျွန်မကတော့ထင်ပါတယ်
အခုလိုနည်းပညာနဲ့ဖန်တီးမှုကမှအနာဂတ်ဖြစ်တယ်လို့ပြောသူတွေလည်းရှိပါတယ
်။ думаю что это очень интересно что это очень
တော်လေးစိတ်ဝင်စားဖို့ကောင်းပါတယ်။တိတ်ကိုခေရှိပြီးတဲ့နည်းပညာဖြစ်ပါတယ်။နောက်ကျရင်အခုလိုအစင်းမြင့်နည်းပညာတွေနဲ့ပဲအားလုံးဖန်တီးလာကြတော့မယ်ထင်ပါတယ်
။ဒီလိုစမ်းသစ်တဲ့ဖန်တီးမှုတွေလုပ်နိုင်တာလူများများပိုသိတဲ့လို့ဒီဧည့်သည်ကလည်းပြောပါတယ
်။ очень необычно такой релакс такой приятный
တော်တော်လေးထူးခြားပါတယ်။မြင်ရတာစိတ်ချမ်းသာတယ်လို့စိတ်လည်းအပန်းပြေစေပါတယ်။ဒါမျိုးအသည့်ဆန်းကျွန်မတခါမှမမြင်ဘူးပါဘူး
digital twins ပြပွဲကိုပြသနေတဲ့ပြကန်းနဲ့မှာ ဧည့်သည်ရဲ့ခြေလမ်းပေါ်မူတည်ပြီးတုံ့ပြန်နိုင်တဲ့ Glidoscope ဆိုတဲ့ဖန်တီးမှုကိုလည်းမြင်ရမှာဖြစ်ပါတယ်။ St. Petersburg မြို့မှာရှိတဲ့ Peterhof နန်းတော်ကြီးကရေပန်းကြီးလိုလှုပ်ထားတဲ့ Digital ဖန်တီးမှုကသူ့ပေါ်တက်နှင်းလိုက်တဲ့ခြေလမ်းပေါ်မူတည်ပြီးတော့ခေါင်းမိုးပေါ်ကမိုးလေဝသအခြေအနေပြောင်းလဲသွားတာတွေ့မြင်ရမှာဖြစ်ပါတယ်။ St. Petersburg မြို့ရဲ့မိုးလေဝသကခြေလမ်းတွေပေါ်မူတည်ပြီးလိုက်ပြောင်းလဲနေတယ်ဆိုတဲ့စိတ်ကူးနဲ့ဖန်တီးထားတာဖြစ်ပါတယ်။ဒီပြာခံတဲ့ကဒီဂျစ်တယ်အမှုပညာလက်ရည်တွေကိုထင်ဟပ်စေမဲ့သချင်းတန်တွေကိုလည်းကွန်ပျူတာတွေကနေဖန်တီးပြီးတော့ဖွင့်ပေးနေတာဖြစ်တယ်လို့ပြာပွဲစီစဉ်သူတွေကပြောပါရယ်။နိုဝင်ဘာလကုန်အထိပြသနေတဲ့ပြာပွဲကဝင်ကြီးမရှိတဲ့အတွက်လူတိုင်းအခမဲ့ဝင်ကြီးနိုင်ကြပါရဲ့ရှင်။ကျွန်မဆုမြတ်ပါမှာ
။မဆုမြတ်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရတာပါ။အခုဆက်ပြီးတော့မအေးတနာကျော်အစီအစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုကြည့်ရှုနာဆင်နိုင်ပါပြီရှင
်မင်္ဂလာပါရှင်အားလုံးစိတ်လက်ပြေရှင်ပေါ်ပါကြပါစေကမ္ဘာရင်ချင်းမှုရေးစည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သတင်းလွှာမှာပြောပြပေးသွားပါမယ်ကျွန်မအေးတနာကျော်ပါAmerican ပြည်အောင်စု Boston မြို့က engineer နဲ့ဆက်ရုပ် design ကုမ္ပဏီဖြစ်တဲ့ Boston Dynamic ကတီထွင်တဲ့ခွေးဆက်ရုံလေး Rolling Stone တချင်းတစ်ပုတ်နဲ့နာမည်ကျော်နေတာပါ။ Sport ဆိုတဲ့ဒီခွေးဆက်ရုံလေးဟာ Rolling Stone အဖွဲ့ရဲ့အဆိုတော်ကြီး Mick Jagger ရဲ့ကိုယ်ပိုင်အကဟန်နဲ့စီးကျင်းညီကပြတာဖြစ်ပါတယ start me at the chain video နဲ့ရှင်းပြထားတဲ့ခွေးဆက်ရုပ်လေး sport ရဲ့ကဟန်တွေကိုတွေ့ရမှာပါ။တချိန်ကအရန်နာမည်ကြီးခဲ့တဲ့ Rolling Stone ရဲ့တေးတပြား Tattoo You ဆိုတဲ့တေးတပြားထွက်ခဲ့တဲ့နှစ်40ပြည့်အထိမ်းအမှတ် Boston Dynamics ကုမ္ပဏီက engineer တွေက sport ဆက်ရုပ်ခွေးလေးကိုမေ့ကျက်ကသလိုအဖြစ်ဘက်ဆက်ကလည်းတချိန် live ဆိုနေတယ်လို့မျိုးလှုပ်ရှားနိုင်အောင်ဖန်တီးခဲ့ကြတာဖြစ်ပါတယ်။နောက်ထပ် sport ဆက်ရုပ်ခွေးလေး၃ခုကတော့မေ့ကျက်ကအနောက်နားမှာတီးခတ်နေတဲ့တခြားRolling Stone ဂီတအဖွဲ့သား၃ယောက်ဟန်တွေတိုင်းလိုက်ပြီးလှုပ်ရှားနိုင်အောင်လို့လုပ်ပေးထားပါတယ်။ British ဂီတအဖွဲ့ဖြစ်တဲ့ Rolling Stone အဖွဲ့ဟာ1962ခုနှစ်ထဲကစတင်ဖျော်ဖြေခဲ့တာဖြစ်ပြီးတော့ရှယ်ဆုနှစ်6ခုတည်းမှာရှယ်ဆုနှစ်တစ်ခုရောက်တိုင်းမှာနံပါတ်1ရအောင်လို့ထိတ်ဆုံးနေရချိန်တဲ့တခြင်းတွေဖန်တီးနိုင်ခဲ့တဲ့အဖွဲ့လည်းဖြစ်ပါတယ်။1993ခုနှစ်ထဲကအတူတူဖျော်ဖြေခဲ့တဲ့အဖွဲ့သားတွေထဲမှာ Drum တီးတဲ့Charlie Watts ကတော့အသက်80နဲ့ပြီးခဲ့တဲ့ဩဂုတ်လကပဲကွယ်လွန်သွားခဲ့တာဖြစ်ပါတယ်။သူဆုံးပါသွားပြီးနောက်လာမှာတော့အရင်ကတည်းကစီစဉ်ထားတဲ့အတိုင်း American တခွင်လှည့်လည်ပြီးဖြောပြေးတဲ့ Noel Fielder ဖြောပြေးခီးစဉ်မှာတော့1963အဖွဲ့ဆောင်ဖွဲ့ကတည်းကပထမဦးဆုံးအချိန်ဖြစ်တဲ့ Charlie Watts မပါဘဲသွားခဲ့ကြရပါတယ်။သူတို့ရဲ့ Rolling Stone ဖွဲ့ဟာသူတို့ဂီတသတန်းတစ်ချောင်း Live ဖြောပြေးပွဲပေါင်း40ကျော်ကျင်းပခဲ့တာမလို့ဂီတသမိုင်းတခြားမှာအခိုင်အမြဲဆုံးအောင်မြင်ဆုံး rock ဂီတအဖွဲ့တွေကတစ်ဖွဲ့အပါဝင်ဖြစ်ခဲ့ပါတယ်။ဒီဗီဒီယိုမှာတွေ့ရတဲ့ Boston Dynamics ရဲ့တီထွင်မှု Sport ခွေးဆက်ရုံတွေကတော့သူ့ရဲ့ rock ဂီတအကြော်မော်ကြီးတွေနဲ့ဖျော်ပြနေခြင်းမဟုတ်ဘူးဆိုရင်လည်းသူ့မှာလှုပ်ရှားတွေကတော်တော်များတာပါ။ဒီခွေးဆက်ရုံလေး Sport ကိုဝယ်ခြင်းနဲ့ဆိုရင်တော့2020ကစပြီးတော့ရောင်းပေးနေတာမှာဈေးက American Dollar 9000ကျွဲနီးပါးဖြစ်ပါတယ်။သူကသိပ္ပံနေကြသူ့ဘာသူစစ်ဆေးမှုတွေအချက်လက်စုဆောင်မှုတွေလုပ်နိုင်ပါတယ်။လက်ရှိမှာလည်းကမ္ဘာတစ်လောကကဏ္ဍစုံမှာအလုပ်ဝင်နေတဲ့ Sport ခွေးဆက်ရုံတွေအများကြီးရှိတယ်လို့ Boston Dynamic ကပြောပါတယ်။ Ford Motor ကဆက်ရုံမှာလည်း Sport ခွေးဆက်ရုံလေးတွေတွေ့ရမှာဖြစ်တယ်လို့ BB British ရေနံကုမ္ပဏီရဲ့ရေနံ2တွင်းတွေမှာလည်း Sport ခွေးဆက်ရုံလေးတွေအလုပ်လုပ်နေကြပါတယ်ရှင်။ဒူဘိုင်းနိုင်ငံမှာကျင်းပနေတဲ့ Expo 2020ကုန်စည်ပြပွဲမှာတောင်ကိုရီးယားပြည်ကမှာတော့ Squid Game တင်းကကလေးတွေကစားနေကိုကစားလို့ရအောင်လုပ်ပေးထားပါတယ်။ Netflix ရဲ့ကမ္ဘာကျော် Squid Game ရုပ်တံဇလန်တင်းကလို့တော့ဒီကစားပွဲမှာရှုံးရင်တက်ခံရတဲ့အဖြစ်တော့ရောက်မှာမဟုတ်ပါဘူး။တခြားမှာမုံပြားကိုပုံဖော်လိရရဲ့ Delcuna ကစားနေကိုကစားနိုင်တာဖြစ်ပါတယ်။ဒီကိုရီးယားပြည်ကကကစားနေကတော့ရုပ်ရှင်တွေကလို့မဟုတ်ဘဲနဲ့နိုင်နိုင်ရှုံရှုံဒီမုံလေးကိုစုဖြစ်နေရောက်မှာပါ။နောက်ကစားနည်းတစ်မျိုးဖြစ်တဲ့ဒါချီကစားနည်းမှာတော့စားရည်လိုဆက်ကူလေးကိုလှန်အမှာပါ။ဒါပေမဲ့အောင်မြင်ဦးဆိုရင်တော့ရုပ်ရှင်ထဲမှာလို့ပါတော့အရင်မခံရပါဘူးနော်။ Squid Game ရုပ်တံစီးရီးဟာ
Netflix မှာကမ္ဘာကျော်ပေါက်တဲ့ရုပ်သံဇာတ်လမ်းဖြစ်ပြီးတော့ကိုရီးယားရိုးရာခလေးကစားနည်းတွေကိုလူကြီးတွေကိုစော်ခိုင်းပြီးတော့ရှုံးရင်အသက်ပါဆုံးရှုံးရတဲ့ရလဒ်နဲ့ရင်ဆိုင်ရတာဖြစ်ပါတယ်။စက်တင်ဘာလအဓိကကို Netflix မှာစပြီးတော့ပြကြတဲ့ကတကွာလုံးကြည့်ရှုအားပေးမှုကြောင့် Netflix မှာလူကြီးအများဆုံးရုပ်သံဇာတ်လမ်းဖြစ်သွားပါတယ်။အခုဒူဘိုင်း Expo မှာတော့ကိုရီးယားပြကန်းကကစားနည်းကိုအောက်တိုဘာလ14ရက်နေ့ကစလုပ်ပြီးတာဖြစ်ပြီးတော့နိုဝင်ဘာ15ရက်နေ့ထိကစားရတာဖြစ်ပါတယ်။ဒူဘိုင်းမှာကျင်းပနေတဲ့ Expo 2020ကမ္ဘာကုန်စည်ပြပွဲကိုတော့မတ်လ31ရက်နေ့ထိကျင်းပသွားမှာဖြစ်ပါတယ်ရှင် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find us ဒီတက်တရောင်တွင်တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မေးတနာကျော်စီစဉ်တင်ဆက်ထားတာပါရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင် VOE ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလိုတယ်ဆိုရင် VOE ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ကြည်နေသေးတဲ့အချိန်အတွင်းမှာဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးပါမယ်ရှင်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးထိန်းသိမ်းခံခဲ့ရပြီးတော့ထောင်ဒဏ်17နှစ်ချမှတ်ခံထားတဲ့အမေရိကန်နိုင်ငံသား Frontier မြန်မာသတင်းဌာနရဲ့သတင်းခန်း Editor Danny Fenster ကိုပြန်လွှတ်လိုက်ပြီးဖြစ်ကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအတည်ပြုပြောဆိုပါတယ် Danny Fenster ကိုစစ်ကောင်စီကပြန်လွှတ်ပေးလိုက်ပြီးတော့သူ့လက်ထဲကိုလွှဲပြောင်းပေးလိုက်ပြီးဖြစ်တဲ့အကြောင်းလက်ရှိမြန်မာနိုင်ငံမှာရောက်ရှိနေတဲ့ New Mexico ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးဟောင်းလည်းဖြစ်တဲ့ Bill Richardson ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပါတယ်တခါအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းဒန်နီဖန်စတာကိုစစ်ကောင်စီကပြန်လွှတ်ပေးလိုက်တဲ့အပေါ်ကြေဆွကြောင်းဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်မြန်မာစစ်ကောင်စီရဲ့အထင်အမြင်လွဲမှားမှုကြောင့်မစ္စတာဖန်စတာ6လနေပါဖမ်းဆီးထိန်းသိမ်းခံခဲ့ရတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်နေပြီးတော့အထူးတရားရုံးမှာဒေါအောင်ဆန်းစုကြည်အပေါ်ဆွဲချက်တင်ထားတဲ့ပို့ကုန်သွင်းကုန်ဥပဒေနဲ့ဆက်သွယ်ရေးဥပဒေတွေချိုးပေါက်တယ်ဆိုတဲ့အမှုနှစ်ခုအတွက်ဒီဇင်ဘာ6ရက်နေ့မှာနှစ်ဖက်အပြစ်သက်လျှောက်လဲချက်တင်ရမယ်လို့တရားရုံးကသတ်မှတ်လိုက်ကြောင်းစုံစမ်းသိရှိရပါတယ်။နိုဝင်ဘာ22ရက်ရှေ့သတင်းပတ်တင်င်းလာမှာတော့အဲ့ဒီအမှုနှစ်ခုစလုံးအတွက်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်တက်သေးထွက်ဆိုပြီးတော့ခုခံချေပါမှာဖြစ်ပါတယ်။အမှုအတွက်ဆွဆဲခံရသူဖက်ကတက်သေးစင်းကိုတရားသူကြီးကမေးမြန်းရမှာတော့နောက်ထပ်စင်းမတင်ပဲဒေါအောင်ဆန်းစုကြည်ကိုယ်တိုင်တက်သေးထွက်ဆိုမယ်ဆိုပြီးတင်ပြခဲ့တာလို့သိရပါတယ်။တနင်္လာနေ့တိုင်းအထူးတရားရုံးမှာဒေါအောင်ဆန်းစုကြည်အပေါ်ဆွဲချက်တင်ထားတဲ့ပို့ကုန်သွင်းကုန်မှုဆက်သွယ်ရေးအမှုနဲ့တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဆိုင်ရာအမှုတွေကိုကြားနာလေးရှိပေမဲ့လို့ဒီနေ့နိုဝင်ဘာ15ရက်မှာတော့တဘာဝမွေးအမှုအမစစ်ဖြစ်ဘူးလို့နေပြည်တော်ကလာတဲ့သတင်းတွေကသိရပါတယ်မြန်မာနိုင်ငံအမျိုးသားပြန်လည်တင်မြင့်ရေးဆိုင်ရာဂျပန်အထူးကိုယ်စားလှယ်နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌယိုရှီဆာဆာကာဝါဟာရခိုင်ပြည်နယ်ကိုရောက်ရှိနေပြီးတော့ပြည်ခရက်နှစ်ကသူဦးဆောင်ညှိနှိုင်းပေးခဲ့တဲ့ရခိုင်ပြည်နယ်အတွင်းအေးအေးရခိုင်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်အကြားအပြစ်ခတ်ရစရေးသဘောတူညီမှုနောက်ပိုင်းအခြေအနေတွေကိုတွားရောက်လေ့လာနေပါတယ်။အေးအေးအဖွဲ့နဲ့မြန်မာစစ်တပ်အကြားအပြစ်ခတ်ရစရေးတနည်းပြချိန်မှာအခုလိုလာရောက်တာဖြစ်ပြီးတော့ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအတွက်ဂျပန်နိုင်ငံကထောက်ပံ့မဲ့အကူအညီတွေပေးအပ်နိုင်ဖို့အတွက်လည်းအခုလိုထပ်မံရောက်ရှိလာတာဖြစ်တယ်လို့မစ္စတာဆာဆာကာဝါကပြောပါတယ်ရခိုင်ပြည်နယ်စစ်တွေမြို့နယ်ထဲကတက်ကယ်ပြင်ဒုက္ခသည်စခန်းနဲ့အလိုတော်ပြည့်အကြောင်းကစစ်ဘေးဒုက္ခသည်စခန်းတွေကိုလည်းမစ္စတာဆဆာကာဝါတွားရောက်လေ့လာခဲ့သလိုရခိုင်အမျိုးသားပါတီ ANP နဲ့လည်းတီချာတွေ့ဆုံခဲ့ပါတယ်ရခိုင်ပြည်နယ်ကောင်စီနဲ့မစ္စတာဆဆာကာဝါတို့တွေ့ဆုံခဲ့တဲ့ဆိုပေမဲ့တစုံတရာဆွေးနွေးခဲ့တာမျိုးတော့မရှိဘူးလို့ပြည်နယ်ကောင်စီပြောခွင့်ရဦးလသိန်းကပြောပါတယ်မြန်မာနိုင်ငံသဝန်ဒေသအတွင်းကိုဗစ်ကူးစက်မှုတွေဆက်ရှိနေပြီးတော့ stay at home ထုတ်ပြန်ထားတဲ့မြို့နယ်ကတော့52ခုထိရှိနေပါသေးတယ်ပြည်ခရက်နိုဝင်ဘာ14ရက်မှာမန္တလေးပညာရေးကောလိပ် TTC မှာသင်တန်းသက်နေသူတွေထက်က19ဦးကိုဗစ်တွေကူးစက်မှုရှိခဲ့ပါတယ်အော်တိုဘာလကုန်ပိုင်းတုန်းကတော့မန္တလေးမှာရှိတဲ့မြို့နယ်10ခုကို stay at home သတ်မှတ်ဖြေလျှော့ပေးပြီးတော့ပြည်ခရက်တောက်ကြနေကတော့နောက်တစ်မြို့နယ်ကိုဖြေလျှော့ပေးခဲ့ပါတယ်
တရင်ချင်းချစ်ကိုနန်းလောင်ပြောပြပေးခဲ့တာပါရှင်ဒီကနေ့အတွက်စီစဉ်ထုတ်လို့ရမှုကစုမုံဖြစ်ပါတယ်အတန်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ PJ Elliot တို့ဖြစ်ပါတယ် VUE စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျွန်မညစီအောင်ပါ
This program has come to you from the Voice of America, Washington.